Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်တာရှင်များရှင်2019ခုနှစ်မေလ24ရက်ဗုဒ္ဓဟူးနေ့ညပိုင်း VOA စီစဉ်တွေကိုမဲခင်ပြည်သူမျိုးတော်ဝါရှင်တန် DC ကနေမြန်မာစံတော်ချိန်က 9:00 အထိလိုင်းဒိုမီတာ24 25 32နဲ့51တူကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်စမိုင်းအီတန်စမဒီညတော်စီစဉ်တွေကိုတင်ဆက်ပေးသွားမှာပါ
ကျွန်တော်အောင်လင်းဦးပါဒီညနားဆင်ရမယ့်သတင်းတွေထဲမှာတော့ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖျော်ဖြေပွဲမှာတင်းနာနေလုံးကတေကံဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူ3ယောက်ကိုဖမ်းဆီးလိုက်ပါတယ်။တန်းတန်းလက်နက်ကင်ဖွဲ့စည်းရေးနဲ့တနိုင်ငံလုံးတိုင်းတန်တဲ့အပြစ်ခတ်ရဲစစ်ရေးသဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့မြန်မာအစိုးရကတိုက်တွန်းလိုက်ပါတယ်။ဒီလိုထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်တဲ့သူကြေညာပေးသွားမှာပါ
။ဟုတ်ကဲ့ပါရှင်။သတင်းနည်းပြီးမှတော့တာရှင်နေနားဆင်ကြမှာကမြန်မာငြိမ်းချမ်းရေးဖြစ်စဉ်အောင်မြင်ဖို့အတွက်တရုတ်နိုင်ငံမပါဘဲနဲ့မဖြစ်နိုင်ဘူးဆိုတဲ့အခြေအနေမျိုးတော့လုံးဝမဟုတ်ပေမဲ့တရုတ်နိုင်ငံရဲ့အခန်းကဏ္ဍကအရေးကြီးတယ်ဆိုတဲ့အကြောင်းကို
ကျွန်တော်တို့တမိုင်းကြောင်းပြန်ကြည့်လိုက်ပါတော့နော်ပြမာပြီးကွန်မြူနတီပါတီဘာကြောင့်ဦးနေဝင်လက်ထက်မှာဟိုချုပ်ငိမ့်သွားရလဲပေါ့နော်တရုတ်နိုင်ငံခံကန်တာအရေးကြီးပါတယ်ကျွန်တော်တို့
ဒီကနေ့မှာစတင်ကျင်းပတဲ့21ရာစုဒုတိယပြည်လုံးညီလာခံမှာနိုင်ငံတော်တိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေကခုလိုပြောသားတာကိုမကြာခင်မှာပြည်စုံနာဆင်ကြမှာပါဒါပြင်21ရာစုပြည်လုံးဒုတိယညီလာခံကိုမတက်တဲ့ UNFC ကအဖွဲ့ဝင်ရဲ့ပြောကြားချက်ကိုလည်းဒီညပိုင်းမှာတင်ဆက်ပေးသွားမှာပါအခုရင်ဆုံးတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုအောင်လင်ဦးနဲ့မတ်သိန်းဟီထိုက်တို့ကကြီးညာပေးပါမယ်ရှင်
ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖျော်ဖြေပွဲမှာတင်းလာနေတဲ့ကအသေးခံဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူ3ကိုဖမ်းဆီးလိုက်တဲ့အကြောင်းရဲတပ်ဖွဲ့ကပြောပါရယ်။ဖောင်ရန်မိတ်နဲ့မန်ချက်စတာတောင်ပိုင်းမှာဖမ်းဆီးမှုတွေလုပ်ခဲ့တဲ့အကြောင်းမန်ချက်စတာဒေသခံရဲတပ်ဖွဲ့ကဒီကနေ့ပဲကြေညာချက်ထုတ်ပြန်ပြောဆိုလိုက်တာပါ။ဖမ်းဆီးလိုက်တဲ့လူ3ဦးနဲ့ပတ်သက်လို့အသေးစိတ်သတင်းအချက်အလက်တွေကိုတော့မသိရသေးလို့အင်္ဂါနေ့ကဖမ်းဆီးထားသူ2ဦးကလည်းအသက်23နှစ်အရွယ်ဖြစ်ကြောင်းသာသတင်းထုတ်ပြန်ထားပြီးတက်ခတ်မှုနဲ့ပတ်သက်ဘလို့ပတ်သက်တယ်လဲဆိုတာကိုတော့မသိရပါဘူး။ဗြိတိန်ပြည်ထောင်စုဝန်ကြီးအမ်ဘာရတ်ကတော့အသက်22နှစ်အရွယ်အသေးခံဘုံခွဲသမားဆမ်မန်အဘတီဆိုသူကိုပရိချက်ထောက်လိုင်းအဖွဲ့စည်းတွေကတက်ခတ်မှုမတိုင်ငင်မှာကလေးကသတိပြုသိရှိထားသူ2ဦးဖြစ်တဲ့အကြောင်းဒီကနေ့ပဲပြောဆိုခဲ့တာပါ။တက်ခတ်မှုသူတူးတွေကစီစဉ်ခဲ့ပုံမရဘူးလို့လည်း BBC သတင်းဌာနကပြောဆိုခဲ့ပါတယ်။တခြားဖွဲ့စည်းတစ်ခုခုနဲ့ဆက်နွယ်မှုရှိမရှိဆိုတာကိုတော့တင်းနာနေတက်ခတ်မှုနောက်ပိုင်းကလေးကစုံစမ်းနေကြတာဖြစ်ပါတယ်။ဗြိတိန်နိုင်ငံအချမ်းဖက်ဝါဒတံပြန်တက်ပြည့်ဌာနအကြီးကဲ Mark Rowley ကတော့စုံစမ်းစစ်ဆေးမှုတွေမှာတိုးတက်မှုတွေရရှိနေပြီးတင်းလုံစာအများပြားကိုလည်းရရှိထားတဲ့အကြောင်းအင်္ဂါနေ့နောက်ပိုင်းမှာပဲပြောဆိုထားပါတယ်။ဒါမှမဟုတ်အသေးခံဘုံခွဲသူဟာတယောက်တည်းကျူးလွန်ခဲ့တာဟုတ်မဟုတ်မပြောနိုင်သေးဘူးလို့လည်းပြောဆိုခဲ့ပါတယ်။နောက်တစ်ချိန်အချမ်းဖက်တက်ကက်ခံရနိုင်တဲ့အန်ဒီယာ3ပြချက်ကိုအမြင့်ဆုံးအဆင့်ထိတိုးမြင့်လိုက်ပြီးနောက်မှာပဲအချမ်းဖက်ဝါဒတံပြန်တက်ပြည့်ဌာနအကြီးကဲရဲ့မှတ်ချက်ပေးစရာဖတ်ပေါ်လာတာလည်းဖြစ်ပါတယ်။
ဗြိတိန်နိုင်ငံမန်ချက်စတာမြို့မှာအသေးခံဘုံခွဲတိုက်ခိုက်မှုဖြစ်ပွားခဲ့ပြီးတဲ့နောက်မီဒီယာတွေကိုသတင်းတွေပေါက်ကြားခဲ့တဲ့အတွက်အမေရိကန်ထောက်လှမ်းရေးအရာရှိတွေအပေါ်ဗြိတိန်နိုင်ငံကဝေဖန်လိုက်ပါတယ်။ဗြိတိရှာအနာပိုင်တွေကတရားဝင်သတင်းမထုတ်ပြန်ခင်မန်ချက်စတာတိုက်ခိုက်မှုနဲ့ပတ်သက်လို့အမေရိကန်မီဒီယာတွေကအသေးစိတ်ဖော်ပြခဲ့တဲ့အပေါ်အမေရိကန်ကိုတရားဝင်ကန့်ကွက်ထားကြောင်းလဲဗြိတိန်ပြည်ထရေးဝန်ကြီးအမ်ဘာရတ်ကပြောပါတယ်။ဗြိတိရှာရဲတပ်ဖွဲ့အနေနဲ့လုံခြုံရေးလုပ်ငန်းတွေကိုကာကွယ်နိုင်ဖို့နဲ့ရှောင်းတခင်လုပ်ငန်းတွေကိုဆောင်ရွက်နိုင်ဖို့သတင်းစီးစင်းမှုတွေကိုထိန်းချုပ်ထားရတာဖြစ်ကြောင်းလဲ BBC Radio အစီအစဉ်တစ်ခုနဲ့မေးမြန်းလာမှပြောဆိုခဲ့ပါတယ်။ဒီအတွက်လည်းသတင်းတွေကိုတခြားနေရာတွေကပေါက်ကြားတာဟာစိတ်အနှောက်အယှက်ဖြစ်ရသလိုဗြိတိန်ရဲ့မဟာမိတ်တွေကိုလည်းဒါမျိုးထပ်မဖြစ်အောင်ရှင်းရှင်းလင်းလင်းအသိပေးပြောကြားထားတယ်လို့ဗြိတိန်ပြည်ထရေးဝန်ကြီးကပြောပါတယ်။အမေရိကန်မီဒီယာတွေကတော့အသေးခံဘုံခွဲတိုက်ခိုက်မှုအတွင်းတည်ဆုံးသူအရေးအတွက်နဲ့တိုက်ခတ်သူဘယ်သူဘယ်ဝါဖြစ်ကြောင်းအသေးစိတ်အချက်အလက်တွေကိုအမည်မဖော်လို့တဲ့အမေရိကန်အစိုးရတာဝန်ရှိသူတွေကိုကိုးကားဖော်ပြခဲ့ကြတာပါမန်ချက်စတာမြို့တိုက်ခိုက်မှုနဲ့နောက်ဆက်တွဲသတင်းပေါက်ကြားမှုတွေကြောင့်ဗြိတိန်ထောက်လှမ်းရေးအတိုင်းဝိုင်းကမဟာမိတ်တွေနဲ့သတင်းအချက်အလက်တွေဖလှယ်နေတဲ့ပုံစံကိုပြန်လည်သုံးသပ်သွားမှာဖြစ်တဲ့အကြောင်းလဲပြည်ထောင်စုဝန်ကြီးကပြောပါတယ်ဒါပေမဲ့လည်းပေါက်ကြားခဲ့တဲ့သတင်းတွေကြောင့်ဗြိတိရှာအနာပိုင်တွေရဲ့စုံစမ်းစစ်ဆေးမှုတွေကိုထိခိုက်မှုတော့မရှိဘူးလို့လည်းပြောဆိုခဲ့ပါတယ်ရှင်
ပထမဆုံးကျင်ပြပခီးစဉ်ဖြစ်ဘာသာရေးသုံးခုရှိရအရက်ဒေသတွေကိုတွားရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရမ့်ဟာဒီကနေ့မှာတော့ပိုယမ်မင်းကြီးဖရန်စစ်နဲ့ဗာတီကန်ကျောင်းတော်မှာမိနစ်30ကြာတွေ့ဆုံပါတယ်။ပထမဆုံးကျင်လူချင်းတွေ့ဆုံမှာလက်ဆွဲနှုတ်ဆက်ခဲ့ကြတာပါ။တွေ့ဆုံချိန်မှာပိုယမ်မင်းကြီးကိုလေးလေးလည်လည်အမူအရာနဲ့တွေ့ခဲ့ရပြီးသမ္မတထရမ့်ကိုတော့ပြုံးပြုံးရှင်းရှင်းအမူအရာနဲ့တွေ့ရပါတယ်။ပိုယမ်မင်းကြီးရဲ့စာကြည့်ခန်းထဲမှာထိုင်ပြီးနှူးရဲသာတွေ့တဲ့အချိန်မှာတော့ကက်သလစ်ခရစ်ယာန်သာသနာပိုင်ပိုယမ်မင်းကြီးနဲ့တွေ့ဆုံဝင်ရတဲ့အတွက်အင်တာမတ်ဂုဏ်ယူမိကြောင်းလည်းသမ္မတထရမ့်ကပြောဆိုခဲ့တာပါ။သမ္မတထရမ့်နဲ့တည်ထောင်တွေ့ဆုံခဲ့ပြီးနောက်မှာတော့ပိုယမ်မင်းကြီးဟာအမေရိကန်ကိုယ်စားလှယ်ဖွင့်တယ်ခေတ္တတွေ့ဆုံပါတယ် ပိုယမ်မင်းကြီးနဲ့တွေ့ဆုံခဲ့တဲ့အမေရိကန်အဲဒယ်တော်တွေထဲမှာတော့သမ္မတကတော့မယ်လာနီယာထရမ့်နိုင်ငံခြားရေးဝန်ကြီးရက်စ်တီလာဆန်အမျိုးသားလူညွန့်ရေးအချံပေးအရာရှိ HM Mac Master တို့အပြင်သမ္မတအချံပေးတာဝန်ယူထားကြတဲ့သမီးဖြစ်သူအီဗန်ကာထရမ့်နဲ့ခင်မွန်းတဲ့ဂျရက်ခူရှနာတို့လည်းပါဝင်ကြပါတယ်။သမ္မတနဲ့ဖွဲ့ပိုယမ်မင်းကြီးနဲ့တွေ့ဆုံတဲ့အချိန်မှာအပြန်အလှန်လက်ဆောင်တွေလည်းဖလှယ်ခဲ့ကြပါတယ်။သမ္မတထရမ့်ကတော့အမေရိကန်ပြည်ထောင်စုကကွယ်လွန်သူပြည်သူ့ခွင့်ရေးလှုပ်ရှားမှုခေါင်းဆောင်မာတင်လူသာကင်းရဲ့စာအုပ်တွေကိုလက်ဆောင်အဖြစ်ပေးအပ်ခဲ့တာပါ။ပိုယမ်မင်းကြီးကတော့သမ္မတထရမ့်ကိုရောမအနုပညာရှင်တူရဲ့လက်ရာစုစည်းစိတ်တစ်ခုပေးခဲ့ပြီးငင်းချင်းအထိတ်မှတန်လွင်ခက်ပုံနဲ့ကိုယ်တိုင်လက်မှတ်ရေးထိုးထားကြောင်းလည်းမင်ကြားခဲ့ပါတယ်။မိသားစုခရစ်တော်ရဲ့ဘဝအိမ်ရန်နဲ့ပတ်ဝန်းကျင်တိုင်းကိုပြည့်စုံဆရှမှုတွေနဲ့သက်ဆိုင်တဲ့စာအုပ်သုံးကိုလည်းပိုယမ်မင်းကြီးကလက်ဆောင်ဖြစ်နဲ့ပေးအပ်ခဲ့ပါတယ်။
မြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့နေတိုးခေါင်းဆောင်တွေလာမယ့်ဂျာတာပရီနေဘယ်ဂျန်နန်ငန်ဘရဆဲမြို့မှာတွေ့ဆုံဆွေးနွေးတဲ့အခါမှာတော့အရေးပါတဲ့မူတွေအပေါ်သဘောတူညီမှုရမယ်လို့ခန့်မှန်းထားကြပါတယ်။နေတိုးခေါင်းဆောင်တွေရဲ့အစည်းအဝေးမှာတော့ပြီးခဲ့တဲ့တနင်္လာနေ့ဗီတိန်တိုက်ခိုက်မှုကလွှမ်းမိုးနေမှာဖြစ်ပြီးပြည်တွင်းမှာရောအာဖဂန်နစ္စတန်တို့လိုပြည်ပတွေမှာရောအကြမ်းဖက်ဝါဒကိုဆက်လက်တိုက်ခိုက်ရင်းနဲ့ပတ်သက်ပြီးလည်းအများဆန္ဒသဘောထားကိုအကြမ်းဖျင်းကောက်ယူမှာပါ။ဥရောပခေါင်းဆောင်တွေကအမေရိကန်သမ္မတထရန့်နဲ့တွေ့ဆုံတဲ့အခါမှာအရေးပါတဲ့ကိစ္စတွေတဲ့ကတခုဖြစ်တဲ့အာဖဂန်စစ်ပွဲကိစ္စကိုပိုပြီးဆွေးနွေးဖို့မျှော်လင့်ထားကြပါတယ်။အမေရိကန်ခေါင်းဆောင်ကအာဖဂန်ရေးမှနေတိုးဘက်ကပိုပြီးပါဝင်လာစေချင်နေတာဖြစ်ပေမဲ့ဂျာမန်ခေါင်းဆောင်အင်္ဂလာမာကဲကတော့ဒီကိစ္စပေါ်မှာတိတ်ပြီးဥလိုက်တဲလိုက်မဖြစ်တဲ့သဘောမျိုးရှိနေပြီးနေတိုးရဲ့ဆွေးနွေးဆုံးဖြတ်ချက်ကိုစောင့်ဆိုင်းနေတာဖြစ်ပါတယ်။ဒါ့အပြင်အမေရိကန်သမ္မတထရန့်ကနေတိုးအဖွဲ့ဝင်မဟာမိတ်နိုင်ငံတွေအနေနဲ့အနေဆုံးသတ်မှတ်ချက်အဆင့်ထိပြည့်မီအောင်ပါဝင်ဆောင်ရွက်စေခြင်းပြီးနိုင်ငံရဲ့အသတင်းထုတ်လွှင့်မှုရဲ့နှစ်ရာဂိုင်းနှုန်းကိုကာကွယ်ရေးအသုံးစရိတ်မှာသုံးစွဲစေခြင်းနေတာဖြစ်ပါတယ်။
ဒီအမေရိကန်အသံညပိုင်းမြန်မာဘာသာစစ်စင်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 1196လိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ58 kHz 5885နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ဒီအမေရိကန်တမြန်မာပိုင်းစီစဉ်ရဲ့ဗိုလ်ထုတ်နေညဘက်သတင်းတွေကိုဆက်လက်ကြီးညာနေပါတယ်။မြန်မာနိုင်ငံကတိုင်းဒေသနဲ့ကန်ဖွဲ့စည်းရေးအနေနဲ့ပြည်တွင်းညဉ့်ညံ့ကိုရှေ့ရှုပြီးတနင်္ဂနွေလုံးတိုက်တာနဲ့ပြစ်ခတ်ရစေး NCA သဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့မြန်မာဆွေရကတိုက်တွန်းလိုက်ပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်အောင်ဆက်ဆက်ညီနိုင်မှုတွေဆက်လုပ်သွားမှာဖြစ်ကြောင်းလည်းနေပြည်တော်မှဒီကနေ့စတင်ကျင်းပတဲ့ပြည်သူညဉ့်ညံ့ရေးညီလာခံ27ရာစုပင်လုံးဒုတိယကြိမ်အစည်းအဝေးအဖွဲ့မင်ကောမှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်တာပါ။
NCA လည်းမဆိုးရသေးတဲ့ဒိုင်းသားလည်းနဲ့တိုင်ဖွဲ့စည်း NCA ချီအောင်ရောက်ရှိလာအောင်တွဲဆုံဆွေးနွေးရေးကြောင်းဖွင့်ပြီးကျိုးပါဆောင်ရွက်သွားမှာဖြစ်ပါတယ်
ပြည်ရင်းညဉ့်ညံ့ရေးကိုဦးစားပေးကိစ္စဖြစ်ဆောင်ရွက်သွားဖို့ကတိပြုထားတဲ့ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့အယတားဆွေရကစီစဉ်ချင်းပါတဲ့ညီလာခံမှာတော့တိုင်းဒေသဖွဲ့စည်းအားလုံးလိုလိုကိုဖိတ်ကြားထားပေမဲ့မြန်မာဆွေရနဲ့ပြစ်ခတ်ရစေးလက်မှတ်ရေးထိုးမှထားတဲ့ဖွဲ့တွေက၅ဖွဲ့ကတော့တက်ရောက်ဖို့ညှင်းဆန်ခဲ့တာပါညီညွတ်သောတိုင်းဒေသလူမျိုးများဖက်ဒရယ်ကောင်စီ UNSC ဖွဲ့ဝင်တွေအနေနဲ့ညီလာခံမှာတန်းတူရည်တူဆွေးနွေးဆုံးဖြတ်နိုင်တဲ့အခွင့်အရေးမရှိတဲ့ကြောင့်မတက်ဖို့ဆုံးဖြတ်ခဲ့ကြောင်းမနေ့ကပဲကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါဒါမှမဟုတ် UNSC ဖွဲ့ဝင်တချို့ကတော့ UWS ဝါလက်နက်ကန်ဖွဲ့ကဦးဆောင်လက်နက်ကန်အဖွဲ့ခုနှစ်ဖွဲ့ပါပြည်အောင်စုနိုင်ငံရေးဆွေးနွေးညီနိုင်မှုကော်မတီအဖွဲ့ဝင်တွေအဖြစ်တက်ရောက်ဖို့လက်ခံထားကြတာပါဒီကနေ့ကျင်းပတဲ့ညီလာခံမှာပဲအဖွဲ့အမှာစကားပြောကြားခဲ့တဲ့တက်မတော်ကော်ဝေးဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လိုင်ကလည်းအပြစ်ခတ်ရေးစည်းရုံးကိုလက်မှတ်ရေးထိုးကြဖို့ထပ်မံတိုက်တွန်းခဲ့တာပါမြန်မာနာမည်ကတော့အပြစ်ရစာချုပ်လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေကညီလာခံမှာဆွေးနွေးဆုံးဖြတ်ခွင့်ပေးဖို့သဘောထားရှိနေတဲ့အတွက်တိုင်းဒေသလက်နက်ကန်အဖွဲ့အစည်းတချို့အနေနဲ့တက်ရောက်ဖို့တွန်းဆုံနေကြတာပါ
သမရဦးထင်ကျော်ရဲ့ပြည်ထောင်လူငင်းခွင့်အမိန့်အရမြန်မာနိုင်ငံတဝက်ထောင်တီးတီးမှာရှိတဲ့နိုင်ငံရေးအကျဉ်းသား80ကျော်ဒီကနေ့မနေ့ပြန်လည်လွတ်မြောက်လာပါတယ်။ဒီကနေ့မှာပဲစတင်လိုက်တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံကိုကျူးဆိုသောအဖြစ်နိုင်ငံတွင်းအကျဉ်းထောင်တီးတီးကနိုင်ငံသားအကျဉ်းသား186ဦးနဲ့နိုင်ငံခြားသားအကျဉ်းသား83ဦးကိုပြည်ထောင်ကနေလူငင်းခွင့်ပေးခဲ့တာမှာနိုင်ငံရေးအကျဉ်းသား86ဦးပါဝင်တယ်လို့ AAPP ခေါ်နိုင်ငံရေးအကျဉ်းသားများကွန်ကြီးစောင့်ရှောက်ရေးအသင်းကပြောပါတယ်လွတ်လာသူနိုင်ငံရေးအကျဉ်းသားအများစုဟာမတရားသိမ်းပုံမှန်နဲ့ထောင်ချခံရသူတွေဖြစ်တယ်လို့တချို့ကတော့လယ်သိမ်းရာသိမ်းဆန္ဒပြကန့်ကွက်မှုနဲ့ပတ်သက်တဲ့တောင်းသူလယ်သမားတွေဖြစ်ပါတယ် အခုလိုနိုင်ငံရေးအကျဉ်းသားတွေလွတ်မြောက်လာတာကိုကြိုဆိုပေမဲ့ကြမ်းရှိနေသေးတဲ့နိုင်ငံရေးအကျဉ်းသားတွေအထူးသဖြင့်တိုင်းရင်းသားလက်နက်ကန်အဖွဲ့တွေနဲ့ဆက်နွှဲပြီးထောက်ချခံရသူတွေကိုပြန်လွှတ်ပေးမယ်ဆိုရင်တော့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံအတွက်လည်းကောင်းမွန်တဲ့ပုံရိပ်ဖြစ်စေမယ်လို့ AAPP ပြောခွင့်ရဥပိုလ်ကြီးက VOA ကိုပြောပါတယ်။ AAPP ရဲ့လက်ကျန်စင်းအရာထောင်တွေတဲ့ကြမ်းရှိနေတဲ့နိုင်ငံရေးအကျဉ်းသား30ကျော်ရှိပြီးအမှုရင်ဆိုင်နေရတဲ့နိုင်ငံရေးအကျဉ်းသား200ကျော်ရှိနေသေးတယ်လို့သိရပါတယ်။အခုလွတ်လာသူတွေထဲမှာတော့ပြီးခဲ့တဲ့အစိုးရလက်ထက်တုန်းကနိုင်ငံတော်အစိုးရအပေါ်အကြီးညိုပြက်စီမှုယုံကြည်အနံဖောက်ဖျက်မှုတွေနဲ့ထောင်နာ73နှစ်ချမှတ်ခံခဲ့ရတဲ့ပြည်ထောင်စုဝန်ကြီးဟာဦးဆန့်စင်လည်းပါဝင်ခဲ့ပါတယ
်။မြောက်ကိုရီးယားကမစ်ဆိုင်းတုံးနဲ့ဆက်လက်ဆန်းသတ်နေပြီးအမေရိကန်ကလည်းပိတ်ဆို့တံခါးမှုတွေတိုးမြင့်မှုတိုက်တွန်းနေပေမဲ့တောင်မြောက်ကိုရီးယားနှစ်နိုင်ငံကြားဆွေးနွေးမှုတွေနဲ့ထိတွေ့ဆက်ဆံမှုလမ်းကြောင်းတွေပြန်လည်ဖွင့်လှစ်ဖို့တောင်ကိုရီးယားသမ္မတတဲ့မွန်ဂျွန်အင်းကရည်မှန်းနေပါတယ်။ဒေါ်လာတန်းနဲ့ချီတဲ့အားရလိုက်စားမှုအရှုပ်တော်ပုံတွေနဲ့ဆက်နွှဲပြီးကွန်ဆာဗေးတဲ့သမ္မတဟောင်းပက်ကွန်ဟေးရာလူကဖယ်ရှားခံခဲ့ပြီးနောက်မီလန်ဆန်းမှာကျင်းပတဲ့ဂျာပြတ်ရွေးကောက်ပွဲမှာတခဲနဲ့အနိုင်ရခဲ့တဲ့သမ္မတအသစ်ကတော့အရင်ဆိုးရလို့မြောက်ကိုရီးယားပေါ်တင်းမာတဲ့သဘောထားတွေကိုပြောင်းလဲဖို့လိုလားနေတာပါ။မြောက်ကိုနျူကလ িয়ার နဲ့မစ်ဆိုင်းတုံးဆန်းသတ်မှုတွေကြောင့်နိုင်ငံကပိတ်ဆို့တံခါးခံထားတဲ့မြောက်ကိုရီးယားခေါင်းဆောင်ကင်ဂျွန်အွန်းအစိုးရကိုအပြူသဘောဆောင်တဲ့အခွင့်အရေးတွေပေးပြီးတင်းမာမှုတွေရှင်းချဖို့ယုံကြည်မှုတွေတည်ဆောက်ဖို့လည်းညွှန်မှန်းနေတာဖြစ်ပါတယ်။လူသားချင်းစာနာမှုအကူအညီပေးတာမြောက်ကိုရီးယားမှာတစ်ပင်ဆက်ပေးတာမျိုးတွေလိုနှစ်နိုင်ငံကြားအပြန်အလှန်ဖလှယ်ရေးအစီအစဉ်မျိုးတွေကိုဆောင်ရွက်လိုတဲ့အကြောင်းမြောက်ကိုရီးယားနဲ့ထိတွေ့ဆက်ဆံရေးမူဝါဒတွေရေးဆွဲရမှာကူညီဖို့တာဝန်ပေးထားတဲ့သမ္မတရဲ့လုံခြုံရေးနဲ့တန်တမာရေးဆိုင်ရာထုတ်ကိုယ်စဲမွန်ချွန်အင်းကပြောဆိုခဲ့တာပါ။
ဖိလစ်ပိုင်နိုင်ငံတောင်ပိုင်းမာရာဝီမြို့ကခရီးယံဖျားချောင်းအတွင်းဒေသခံကက်သလစ်ခရီးယံတရားဟောဆရာနဲ့တခြားသူတွေကိုမွတ်စလင်အစွန်းရောက်တွေကတရားခံအဖြစ်ဖမ်းဆီးထားပါတယ်။တရားခံတွေထဲမှာဖျားဝိပုသူ၁၀ဦးနဲ့ဖျားချောင်းဝန်ထမ်း၃ဦးပါဝင်ပြီးဒေသရင်းကအစိုးရတပ်တွေစုခွာပေးဖို့စစ်သွေးကြွတွေကတောင်းဆိုနေကြတာဖြစ်တယ်လို့ဖိလစ်ပိုင်ကက်သလစ်ကအကြေကဲတိတ်ခါရောရဆရာဆိုခရက်တီဘီလ်ဂတ်ကပြောပါတယ်။အစ္စလာမ်ရဲ့အစွန်းရောက် IS အဖွဲ့ကိုတစ်ဆာခံတဲ့အဘူဆီယက်တပ်မှုIs Nilon Happylon ပေါ်အောင်ရနေရာကိုလုံခြုံရေးတပ်ဖွဲ့တွေကဝင်ရောက်စီးနင်းခဲ့တဲ့ပြီးခဲ့တဲ့အင်္ဂါနေ့ကစလို့မာရာဝီမြို့မှာအကြမ်းဖက်မှုတွေစတင်ခဲ့တာဖြစ်ပါတယ
်ကိုအောင်လုံးနဲ့မတ်တင်ကြီးထိုက်တို့ကသတင်းတွေကိုကြီးညာပေးခဲ့ကြတာပါအခုဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးသွားပါမယ်အရင်ဆုံးတော့27ရာစုပင်လုံဒုတိယနီလာကံမှာဆွေးနွေးနေတဲ့မြမငင်းကျဲရီမှာတရုတ်ရဲ့အခန်းကဏ္ဍနဲ့ပတ်သက်ပြီးတော့တင်ဆက်ပေးကြပါမယ်။မြမငင်းကျဲရီလုပ်ငန်းစဉ်မှာတရုတ်ရဲ့အခန်းကဏ္ဍဟာအရေးကြီးပါတယ်လို့အစိုးရအဖွဲ့အစည်းမြင့်တာဝန်ရှိသူတဦးကပြောပါရယ်။အခုကျင်းပနေတဲ့27ရာစုပင်လုံဒုတိယကြိမ်ပြည်ထောင်စုငင်းကျဲရီနီလာကံဖွင့်ပွဲမှာမြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ပါဝင်တက်ရောက်နိုင်ဖို့အတွက်တရုတ်နိုင်ငံကအဓိကကြားဝင်စီစဉ်ပေးခဲ့တဲ့နောက်မှာခုလိုပြောဆိုသွားတာပါ။ဒီချိန်ထဲမှာပဲအမေရိကန်ပြည်ထောင်စုကလည်းကူညီနိုင်တာကိုကူညီနေတယ်လို့ပြောသလိုဥရောပတမကယူကတော့ငင်းကျဲရီလုပ်ငန်းစဉ်ကိုဆက်ပြီးတော့ထောက်ခံပံ့ပိုးသွားမယ်လို့ပြောပါရယ်။ပြည်စုံကိုနေပြည်တော်ကနေကိုကျော်သိန်းကသတင်းပေးပို့ထားပါရယ်။
မြောက်ပိုင်းမှာမိခွနှစ်ဖွဲ့ဟာညီလကန်စားဖို့တရက်အလူအင်္ဂါနေ့ညနေပိုင်းမှာမှညီလကန်ကျင်းပမဲ့နေပြည်တော်ကိုရောက်လာကြတာပါပြောရမယ်ဆိုရင်နောက်ဆုံးအချိန်ပိုင်းကြားမှာရောက်လာတယ်လို့ဆိုရမှာပါဒီခွနှစ်ဖွဲ့အခုလိုတက်ရောက်နိုင်အောင်တရုတ်နိုင်ငံကအဓိကစစ်ဆက်ညှိနှိုင်းပေးခဲ့တာဖြစ်ပါတယ် TNL တန်းပလောင်တပ်ဖွဲ့ရဲ့ဒုတိယဥက္ကဋ္ဌဘုံမှုချုပ်တာချုပ်ကြားကတရုတ်နိုင်ငံကိုကျေးဇူးတင်စကားဆိုပါတယ
်အဆင်ပြေပါတယ်တရုတ်ပြည်သူ့တမတနိုင်ငံတော်ရဲ့ဟိုဖေးမဆောင်လျှောက်တဲ့အပေါ်မှာအများကြီးဟိုဒီကျေးဇူးတင်တာပေါ့
မြန်မာငင်းချိုင်းဖြစ်စဉ်အောင်မြင်ဖို့အတွက်တရုတ်နိုင်ငံမပါဘဲနဲ့မဖြစ်နိုင်တော့ဘူးဆိုတဲ့အခြေအနေမျိုးလုံးဝမဟုတ်ပေမဲ့လည်းတရုတ်နိုင်ငံရဲ့အခန့်ကဏ္ဍကအရေးကြီးတယ်လို့နိုင်ငံတော်အတိုင်ပင်ခံရုံးညွှန်ကြားရေးမှူးချုပ်ဦးစော်ထေးကပြောပါတယ်
ကျွန်တော်တို့တမိုင်းကြောင်းပြန်ကြည့်လိုက်ပါတော့မြန်မာပြည်ကွန်မြူနတီပါတီဘာကြောင့်ဦးနေဝင်လက်ထက်မှာဟိုချုပ်ငင်းသွားရလဲပေါ့နော်တရုတ်နိုင်ငံရဲ့အခန့်ကဏ္ဍအရေးကြီးပါတယ်ကျွန်တော်တို့ပထဝီနိုင်ငံရေးရာကြိုက်သည့်ပြည်စေမကြိုက်သည့်ပြည်စေကျွန်တော်အင်းကြီးချင်းကိုလဲလဲလို့မရပါဘူးအလဲလဲလို့မရတဲ့ပုံမှာကျွန်တော်တို့နိုင်ငံရဲ့အကျိုးစီးပွားပေါ့နော်ကို national interest ကိုဘလို့ပြင့်တင်မလဲဆိုတဲ့အချက်ကအဓိကဖြစ်ပါတယ်။နောက်တစ်ချက်ကတရုတ်နဲ့ကျွန်တော်တို့ဒီအစင်လာအင်္ဂလိပ်မဟာမိတ်နိုင်ငံတွေဖြစ်ပါတယ်။နောက်ဆုံးဘက်စုံမဟာပြူဟာပူးပေါင်းဆောင်ရည်မိတ်ဖက်လက်မှတ်ရေးထိုးထားတာဖြစ်ပါတယ်။အဲ့တော့ကျွန်တော်တို့ကမ္ဘာအခင်းချင်းပေါ့ဗျာ။အခုနောက်ဆုံးဟိုနိုင်ငံတကာအစီအစဉ်ပေါ့ဒီအနေအထားတွေကြည့်လိုက်ပါကျွန်တော်တရုတ်နိုင်ငံရဲ့အခန်းကဏ္ဍကဟိုနိုင်ငံတကာမှာလည်းရေးပါတဲ့ကဏ္ဍမှာရှိပါတယ်။အလားတူပဲအာဆီယံမှာလည်းရေးပါတဲ့အခန်းကဏ္ဍရှိလို့မြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးဖြစ်စဉ်မှာရေးပါတဲ့အခန်းကဏ္ဍရှိပါတယ်။ထို့သောကျွန်တော်တို့နိုင်ငံရဲ့မူဝါဒနှစ်နိုင်ငံကြားမှာရှိတဲ့ငင်းချမ်းစွာရှင်သွင်းနေတိုင်းမူကြီး900တန်ကြီးပေါ့နော်ဒါတွေပူးပေါင်းဆောင်ရွက်တော့မှာဖြစ်ပါတယ်ဟုတ
်မြန်မာငင်းချမ်းရေးလုပ်ငန်းစဉ်ထဲမှာတရုတ်နိုင်ငံကအနက်နဲ့ဆန်းဆန်းပါဝင်ပတ်သက်နေချိန်မှာပဲအမေရိကန်ပြည်ထောင်စုကတော့ကူညီနိုင်တာကိုကူညီနေတယ်လို့မြန်မာနိုင်ငံဆိုင်ရာအမေရိကန်တန်မတ်ကြီး Scott Marcio က VOE နဲ့တရားတွေ့ဆုံမိန့်မြန်းကမ်းမှာပြောထားပါတယ
် For what we want is peace we want to see Myanmar achieve peace and
ကျွန်တော်တို့လူချင်တာငင်းချမ်းရေးပါ မြန်မာနိုင်ငံငြိမ်းချမ်းရေးရတာကိုကျွန်တော်တို့မြင်ချင်ပါတယ်။သက်ဆိုင်သူတွေအများကြီးပါနေပြီးတော့ပြည်ပခဖြစ်နေတာတိတ်ကြနေပြီဖြစ်တာကြောင့်လုံလောက်တဲ့ယုံကြည်မှုမရှိတဲ့အတွက်ကြောင့်ကိုပဲဒါကခက်ခဲတယ်ဆိုတာကျွန်တော်တို့သိပါတယ်။ဒါဟာမြန်မာလုပ်ငန်းစဉ်ဆိုတာကိုကျွန်တော်တို့စိတ်ထဲမှာအမြဲမှတ်ထားပါတယ်။ဒါကြောင့်ကျွန်တော်တို့ဝင်ဆွဲဖတ်တာမျိုးမလုပ်ချင်ပါဘူး။
Ayiban Yaba Taukan Bambu Binibi, Sabi Taukan Doba Melu, Iuye, Nimanangan Sanya Yunga, Durusa Sanya Sanya Jambi Bogu, Valerie Zilga, Viuigu Biobare.
The European Union fully respects Myanmar's national sovereignty and ownership of the peace process.
ဒီမှာထုတ်ကြအနာပိုင်မှုနဲ့ကိုရင်ဖော်ဆောင်နေတဲ့ညီငယ်လူငန်းစဉ်ပေါ်EU အနေနဲ့ပြေဝလေးစားတဲ့အကြောင်းမြန်မာညီငယ်လူငန်းစဉ်ကိုအနာဂတ်မှာလည်းဆက်ပြီးပံ့ပိုးကူညီသွားမယ်ဆိုတာအကြသေးခင်ကဘရပ်ဆဲလ်စ်မြို့တော်ကိုနိုင်ငံတော်အကြံပေးပို့ကူဒေါက်ဆန်စုကြည်တို့ရောက်ချိန်တွင်ဥရောပကောင်စီဥက္ကဋ္ဌဒေါနယ်တတ်စ်နဲ့ EU ရဲ့နိုင်ငံခြားရေးနဲ့လုံခြုံရေးဘူဟာရ ါပေမဲ့လည်းညညသောတိုင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNFC အဖွဲ့ဝင်တိုင်းသားလက်နက်ကိုင်အဖွဲ့တွေကတော့မတက်ရောက်ဖို့ဆုံးဖြတ်ခဲ့ပါတယ်။ UNFC အဖွဲ့ဝင်လက်နက်ကိုင်အဖွဲ့တွေညီညာရေးလုပ်ငန်းစဉ်ထဲမှာဆက်ပြီးပါဝင်လာဖို့အတွက်လည်းကြောင်ဝင်ဆက်ဆက်ပြီးမဲ့တတိယနိုင်ငံဒါမှမဟုတ်အဖွဲ့အစည်းတစ်ခုခုပေါ်လာမှာပဲဖြစ်နိုင်ခြေရှိလာမှာလားဆိုတာကတော့အပြေမထွက်သေးတဲ့မေးခွန်းတစ်ခုဖြစ်ဆက်ရှိနေသေးပါပဲခင်ဗျာ
ခုချော်သိန်းတင်ပြပို့ထားတာပါတစ်ဆက်ထဲမှာပဲ27ရာစုပင်လုံဒုတိယညီလာခံမှာမြောက်ပိုင်းမဟာမိတ်အဖွဲ့တွေကသူတို့ရဲ့နိုင်ငံရေးရည်တည်ချက်တွေကိုတင်ပြဖို့ကြိုးစားနေတဲ့အကြောင်းကိုတင်ဆက်ပေးကြပါမယ်ပြည်အောင်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယစည်းဝေးကိုတက်ရောက်လာတဲ့တရုတ်မြန်မာနယ်စပ်ခြေဆိုင်လက်နက်ကိုင်အဖွဲ့ခုနှစ်ဖွဲ့ကသူတို့ရဲ့နိုင်ငံရေးရည်တည်ချက်သဘောထားတွေကိုညီလာခံမှာတင်ပြဖို့အတွက်ကြိုးစားနေပြီးတော့လောလောဆယ်မှာညီလာခံမှာပါဝင်ဆွေးနွေးခွင့်ရှိမရှိဟာလည်းမေးမြန်းဖြစ်နေပါတယ်ဆွေးနွေးခွင့်တင်ပြခွင့်မရဘူးဆိုရင်တော့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကညီလာခံကိုဆက်လက်တရားဖို့ခက်ခဲမဲ့နေထားမှာရှိနေပါတယ်။ပြည်စုံကို view မြန်မာပိုင်းသတင်းတော်ကိုမိုးစောကတင်ဆက်ထားပါတယ
်။ဟုတ်ကဲ့တရုတ်မြန်မာနယ်စပ်အခြေဆိုင်မြောက်ပိုင်းမဟာမိတ်အဖွဲ့တွေဟာတရုတ်အစိုးရရဲ့ဂျာဝင်ညှိနှိုင်းမှုအရပြည်တော်စုငြိမ်းချမ်းရေးညီလာခံ27ရာစုပင်လုံဒုတိယအစည်းအဝေးကိုပါဝင်တက်ရောက်လာတာဖြစ်ပါတယ်။ညီလာခံမှာတင်ပြလို့ရမယ်ဆိုရင်မြောက်ပိုင်းအဖွဲ့တွေစုဖွဲ့ထားတဲ့ FPNCC ခေါ်ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီရဲ့စာတမ်းကိုတင်ပြဖို့လိုလားကြောင်း PSLFTNLA ခေါ်ပလောင်အဖွဲ့ရဲ့ဒုဥက္ကဋ္ဌတက်ကြုံကြားကပြောပါတယ
်တင်ပြလို့ရရင်အဓိကကျွန်တော်တို့ဒီမြောက်ပိုင်းမဟာမိတ်ဖွဲ့ထားတဲ့ပြည်ထောင်စုနိုင်ငံရေးဆွေးနွေးရေးကော်မတီရဲ့စာတမ်းကိုတင်ဖို့တော့ရှိတာပေါ့ဒါမဲ့တင်ပြခွင့်ရှိဖြစ်တော့မပြောတတ်တယ်ပေါ့နော
်တင်ပြခွင့်ရနိုင်ဖို့အတွက်လဲကြိုးစားနေတယ်လို့ပလောင်အဖွဲ့ရဲ့အတွင်းမှုနှစ်တပန်လာကပြောပါတယ
်ကျွန်တော်တင်ခွင့်ရမလားမရဘူးလားဆိုတာခုချိန်ထိဒီရပီတီအချက်တော့မရှိသေးဘူးကျွန်တော်တင်ခွင့်ရဖို့ကြိုးစားနေတယ်လို့ပဲပြောရမယ
်မြောက်ပိုင်းမဟာမိတ်အဖွဲ့ရဲ့အနေနဲ့ညီလာခံမှာတင်ပြဆွေးနွေးခွင့်ရှိမရှိဆိုတာလဲတေချာမသိရသေးကြောင်းတပန်လာကဆက်ပြောပါတယ်
တို့ဘက်ကတော့ပြောကြတဲ့တော့ကျွန်တော်မသိရဘူးဒီကျွန်တော်နားလေတလောက်ပြီးကျွန်တော်မီဒီယာမှာလေ့လာထားတော့ဆိုတော့အထူးစကားသူကတော့ဆွေးနွေးတင်ပြခြင်းလေးပါတယ်မရှိဘူးလေ့လာသူနဲ့အဲ့မချမ်းသာပါဘူးစကားလုံးရကွာတာပဲရှိတယ်ဆိုအဲ့လိုပဲကျွန်တော်တယောက်တည်းအဲ့လိုနားလေပါတယ်ဒီကနေ့ကတော့ opening ceremony ရရှိနေတဲ့တော့မသိသေးဘူးလေနော
် UWSA Water ဖွဲ့ကညီလာခံကိုတက်ရောက်လာတဲ့ဥဆန်လောက်ကတော့ပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီအနေနဲ့သဘောထားတင်ပြခွင့်ရဖို့အစိုးရစီမှတောင်းဆိုထားကြောင်းနဲ့သဘောထားတင်ပြခွင့်ရရင်ညီလာခံပြည်သူအထိတက်ရောက်မှာဖြစ်တယ်လို့တင်ပြခွင့်မရရင်တော့ဖွင့်ပွဲကိုသာတက်ရောက်မှာဖြစ်ကြောင်းပြောဆိုတယ်လို့ 7 Day သတင်းဌာနရဲ့ Facebook စာမျက်နှာမှာဖော်ပြထားပါတယ် UWSA Water ဖွဲ့ကတာဝန်ရှိသူတွေကိုဆက်သွယ်ရမှာတော့ဖုန်းခေါ်ဆိုလို့မရခဲ့ပါဘူးနိုင်ငံတော်အတိုင်ပင်ခံရုံးဝန်ကြီးဌာနရဲ့ညွှန်ကြားရေးမှူးချုပ်ဦးစော်ထေကတော့ဒီကိစ္စကိုအစိုးရတရက်ထဲကဆုံးဖြတ်လို့မရနိုင်ကြောင်းပြောပါတယ
်။ဒါကတော့ကျွန်တော်တို့အစိုးရတကူတဲ့သဘောထားနဲ့ပြောလို့မရဘူး။ကျွန်တော်တို့ဒီဟိုအခုဒီနေ့လောက်တဲ့ဖွင့်ပွဲကအစိုးရလုပ်တာနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်ကဖိတ်ကြားတာဖွင့်ပွဲနဲ့ကြားတာစာပွဲ။သို့တော့ကျွန်တော်တို့ဒီနိုင်ငံရေးဆွေးနွေးပွဲပေါ့နော်နိုင်ငံရေးဆွေးနွေးပွဲကြရင်တော့အစိုးရရဲ့ကျွန်တော်တို့ EA ကိုတိုင်းသားလက်နက်ကိုင်ဖွဲ့စည်းနိုင်ငံရေးပါတီရဲ့၃ပလဲ၃ဆိုင်ဆွေးနွေးဆုံးဖြတ်တာဖြစ်တယ်။အစိုးရသဘောထားပြောလို့မရဘူး။
မြောက်ပိုင်းအဖွဲ့တွေစုဖွဲ့ထားတဲ့ FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းမှုကော်မတီမှာ WSA ဝါတက်ဖွဲ့ KIO ကချင်တက်ဖွဲ့ SSPP ရှမ်းပြည်တပ်မတော်မြောက်ပိုင်း NTAA မိုင်းလာတက်ဖွဲ့ TNLA ပလောင်တက်ဖွဲ့ MNDAA ကိုကန့်တက်ဖွဲ့နဲ့ AA ခေါ်ရခိုင်တက်ဖွဲ့တွေပါဝင်တာဖြစ်ပါတယ်မူလကပလောင်ကိုကနဲ့ရခိုင်တပ်ဖွဲ့တွေကိုညီလာခံကိုဖိတ်ကြားတာမရှိခဲ့တာကြောင့်ကျန်းအဖွဲ့တွေကပါညီလာခံမတက်ဖို့ဆုံးဖြတ်ခဲ့ပါတယ်ညီလာခံမကျင်းပမီတရက်အလိုမှာမှတရုတ်အစိုးရကိုယ်စားလှယ်ကမြန်မာအစိုးရနဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေကြားညှိနှိုင်းပေးခဲ့တာကြောင့်ညီလာခံကိုပါဝင်တက်ရောက်လာတာဖြစ်ပါတယ်ထိုင်းမြန်မာနယ်စပ်အခြေစိုက် UNFC ကညီညွတ်သောတိုင်းသားလူမျိုးများ Federal Council အဖွဲ့ဝင်လက်နက်ကိုင်အဖွဲ့၅ဘွဲကတော့ညီလာခံကိုတက်ရောက်လာတာမရှိပါဘူး
ကမ္ဘောဇာသတင်းပေးပို့ထားတာပါတစ်ဆက်ထဲမှာပဲ21ရာစုပင်လုံဒုတိယနီလာကံမှာ UNFC အဖွဲ့ဝင်ရဲ့ပြောဆိုချက်ကိုတင်ဆက်ပေးကြပါမယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုတိုင်ဦးဆောင်ပြီးတော့ဒီကနေ့မှာပြည်အောင်စုငင်းချင်းနီလာကံ21ရာစုပင်လုံဒုတိယအစည်းအဝေးကိုစတင်ကျင်းပနေပြီဖြစ်ပါတယ်တမရော်အနေနဲ့2008ဖွဲ့စည်းပုံခြေကံဥပဒေကိုကာကွယ်နေသည်မှငင်းချင်းရရှိဖို့အဟန့်တားဖြစ်နေတယ်လို့ UNFC အဖွဲ့ဝင် KNPP တာဝန်ရှိသူကပြောပါတယ်UNFC အဖွဲ့အနေနဲ့အထူးဖိတ်ကြားသူဖြစ်ညီလာခံအတွင်တင်ပြဆွေးနွေးနိုင်တဲ့အခွင့်မရှိလို့မတတ်ဘူးဆိုပေမဲ့လည်းအဖွဲ့ဝင်တချို့ကတော့မြေပြင်ခြေနေရညီလာခံကိုတက်ရောက်တဲ့ခြေနေမှာလည်းရှိနေပါသေးတယ်။ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်နိုင်ကိုရင်ကသတင်းပေးပို့ထားပါသေးတယ်
။ဟုတ်ကဲ့ပါ။ပြည်တော်စုငင်းချမ်းရေးညီလာခံကျင်းပပြီမဲ့တမတော်ရဲ့သဘောထားကြောင့်ငင်းချမ်းရေးရရှိဖို့အဟန့်အသားဖြစ်နေအောင်မယ်လို့ယူဆကြောင်း UNFC အဖွဲ့ဝင်လက်ဖြစ်ကရင်နေမျိုးရာသုတေးရေးပါတီတွင်မှုဥရွှေမျိုးတန်ကခုလို့ပြောပါတယ်။
တမလို့ကလည်းဒီကောင်စစ်ကလေးကိုဥပဒေရတယ်ဒီဥပဒေကိုဒါကကတ်ကိုဖောက်ချပါမယ်လို့ဒီလိုတောင်းနေကြတယ်ကျွန်တော်တို့ဘလောက်ဝေးတိုင်းလာလို့ချင်လဲဆယ်ရယ်ပြည်တော်စုစနစ်ပေါ်လေဒါလူချင်းလေးအတိုင်းတာပြီးတော့ဒါရနိုင်တယ်ဒါလာကြောင်မရှိဘူးဒီမှာမြင်းဆိုင်တိဖောက်တယ်ပြောလို့မြင်လဲတိုင်းလာပြီးပုံပါလို့လက်ကန်ပုံပါလို့ဒီဘန်းတို့ကြီးတို့မှုထက်မစေးစားလို့ဆိုတာမျိုးကြည့်ကျွန်တော်တို့ကတိတာနေတယ်ပေါ့ဒါတော့ဒီလိုကြည့်နေတဲ့ခင်းတင်းတို့မှာပေါ့လို့ကဒီတိုင်းမြေကြီးဆိုင်လူချင်းလေးပေါ့ဒီလူချင်းလေးပြောနေမှာသူတို့လူချင်းလေးမြင်းဆိုင်ပုံဆောင်ပြစ်ဆက်မှာဖြစ်တယ်ကျွန်တော်ဒီစက်ပစ်ပြီးလို့ညကမျိုးအခုတည်းကကျင်းပါလဲကျွန်တော်စနေမြင်းဆိုင်မရောက်ဘူး
ဒီကနေ့ညီလာခံဖွဲ့ပွဲမှာပြီးခဲ့တဲ့ပရမအချိန်ပင်လုံညီလာခံတို့ကတချို့တိုင်းဒေသဖွဲ့တွေတင်သွင်းခဲ့တဲ့စာရန်တွေမှာကိုပိုင်ဖျားရန်ခွေဆိုတဲ့ဖက်ဒရယ်ကိုကျော်လွန်ပြီးအလွန်ကျွံတောင်းဆိုမှုတွေရှိနေပြီးတော့ဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးပေါ်မျှော်လင့်ချက်ကြီးမားစွာသားရှိနေတဲ့တိုင်းဒေသပြည်သူတွေရဲ့စံနှုန်းနဲ့အကျိုးစီးပွားတွေကိုစတင်နေရှင်းတာဖြစ်နေတယ်လို့တမတော်ကဝေယဦးစည်းချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောဆိုသွားပါတယ်အဲ့ဒီပေါ်မှာ UNSC ဖွဲ့ဝင်ကရင်မျိုးရာသုတ်သက်ရေးပါတီတွင်မှုဥရွှေမျိုးတန်ကခုလိုပြောပါတယ်
ကျွန်တော်တိုင်းပြည်ကဒီတိုင်းနဲ့မျိုးပေါင်းစုံရှိတယ်ဒီပေါင်းစုံပေါင်းစုံတွေကလည်းတခါအဲ့ပေါင်းစုံရှိတဲ့ကောဒီတိုင်းမျိုးဒီဖယ်ရစ်စနစ်တိဆောက်မှုဆိုတဲ့နေရာမှာဟောပေါ့အခက်အခဲရှိနေတယ်ဆိုတော့ကျွန်တော်လည်းနားလည်တော့နော်ဘာတဘန်းကြတော့ဒီတိုင်းဒီပြဿနာကဒီစနစ်နဲ့မတော်လို့မရဘူးဆိုတော့အားလုံးကတော့တစ်ပတ်ကိုယ်စီနေတော့ပြေချင်တော့လက်ပတ်ပြီးပြပြီးဒီတော့ဒီကိစ္စတစ်ခုရဲ့ဆိုးနှက်ချက်ကြောင့်ပြောဖို့အဲ့ဒါကြားမှာတော့ကျွန်တော်တို့အားလုံးလက်ခံနိုင်လို့ရတဲ့ဟိုတစ်ခုကတော့ဒါအဖြစ်ဆက်လို့ရမယ်လေတို့တို့တင်လေဒီလိုဆိုးရောက်လို့ဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်တို့ကစင်ကာပူဆိုတဲ့တိုင်းမှာအနေနဲ့ရှိတဲ့ solution နဲ့တန်းကျွန်တော်တို့လက်တွေ့မှာကြောက်တစ်ဖက်ကလည်းဒီလိုပြောနေတယ်လေတစ်ဖက်မှာကျွန်တော်တို့အခုဒီလက်ရှိဖွင့်ထားတဲ့ဖွင့်စည်းပုံအောက်ဝင်နေတဲ့တော့မယ်ဆိုတဲ့အပိုင်းကလည်းတန်းစင်းစမ်းမယ်ဆိုရင်တစ်ဖက်မှာလည်းဒီဖွင့်စည်းပုံကကိုဆော့ချမယ်လို့ပြောနေပြန်တော့ဒါလည်းကျွန်တော်တို့ပြတ်တက်တူးစဉ်းစားမှဖြစ်ဖြစ်လို့ပေါ့နော
်တိုင်းဒါလက်နဲ့ကန်ဖွင့်စည်းတွေနေနဲ့ NC လက်မှတ်ရေးထိုးရေးမှာတမတော်ရဲ့မူ6ချက်ထဲက2008အခြေခံဥပဒေကိုလိုက်နာရမယ်ဆိုတဲ့နောက်ဆုံးချက်ဟာအဟအတန်းတစ်ခုလို့ဖြစ်နေတယ်လို့ဥရှိမျိုးသားကပြောပါတယ်မြောက်ပိုင်းဒေသကတိုင်းဒါလက်နဲ့ကန်ဖွင့်ခုနှစ်ဖွဲ့ကတော့23ရာစုပင်လုံညီလာခံကိုတက်ရောက်နေပြီဖြစ်ပေမဲ့UNSC ဖွဲ့ဝင်တွေဖြစ်တဲ့မွန်ပြည်တပ်ပါတီ၊ကရင်နေမျိုးရာသုတ်သက်ရေးပါတီ၊ရခိုင်မျိုးရာကောင်စီ၊လာဟုဒီမိုကရက်တစ်အစည်းအရုံးစတဲ့အဖွဲ့တွေကတော့ညီလာခံကိုတက်ရောက်ခဲ့ခြင်းမရှိပါဘူး။ UNSC ဖွဲ့တွေကိုအထူးဖိတ်ကြားသူအစ်အနေသားနဲ့တာဖိတ်ကြားလာလို့ညီလာခံတွင်တင်ပြဆွေးနွေးနိုင်တဲ့အခွင့်မရှိတဲ့အတွက်မတက်ရောက်ဖို့အင်ကန်လေးမှာကျင်းပခဲ့တဲ့စည်းဝေးကနေဆုံးဖြတ်ခဲ့တာပါ။ဒါ့အပြင် UNSC ဖွဲ့ဝင်တွေဖြစ်တဲ့ KNU ကချင်လွတ်လပ်ရေးဖွဲ့နဲ့မြောက်ပိုင်းရှမ်းပြည်တပ်မတော် SSPB SSA ဖွဲ့တို့ဟာပင်လုံညီလာခံကိုတက်ရောက်ခဲ့ပါတယ်။ဒီအချိန်ဒီကိုတော့ဥရှိမျိုးသားကခုလိုပြောပါတယ
်သူတော့ပြောတယ်ငါအင်ဒီထားနဲ့သူလက်ရှိနေတယ်မှာဒီခိုင်နေနေထားပုံမှာသူကိစ္စသူလက်တွေ့ခေါ်ပါလိအခက်ခဲပုံမှာဒါပေါ်နေလာတဲ့ကိစ္စတွေကိုကျွန်တော်တို့မပြောလို့လေဒါပေမဲ့ဘာလို့ဒီလိုဖြစ်လို့ဒီ GSC ကဆက်မနေတဲ့ချိန်တော့လေဒါဒီဖွင့်ဝင်ဒီခုနကပြောတောင်းဆိုစစ်တယ်ဒီဖွင့်ဝင်အားလုံးစီစီလေးလေးသူနည်းနည်းနဲ့မှဆက်မခဲ့နိုင်ဖြစ်တယ်ပေါ့နော် GSC ဖွင့်ဝင်ချင်းချင်းနဲ့မှာရရှိထားတဲ့မြေပြင်ချင်းတွေပေါ့နော်ဒီနေ့ဒီနေ့ချင်းချင်းကဒါကတ်တူမရှိနေတော့ကျွန်တော်တို့လည်းဒီကိစ္စကိုပြောဖို့ခက်တယ်ပေါ့နော်
အခုကျင်းပနေတဲ့23ရာစုပင်လုံညီလာခံမှာ UNSC ဖွဲ့ဝင်တို့တရားမှုမရှိပေမဲ့လည်းနောင်လာမဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေမှာပါဝင်နိုင်ဖို့ညှိနှိုင်းမှုမျိုးရှိခဲ့တယ်လို့နိုင်ငံတော်တာဝန်ခံရုံးဝန်ကြီးဌာနကညွှန်ကြားရေးမှူးချုပ်ဦးစော်သေးကပြောပါတယ
်ကျွန်တော်တို့အဲ့ဒါလေဟိုဆရာကူရံတို့လည်းကျွန်တော်တို့မနေ့ရက်ဒီဖုန်ပြောဖြစ်ပါတယ်ကျွန်တော်လည်းအရင်စိတ်မကောင်းဖြစ်ပါတယ်စိတ်မကောင်းဖြစ်တော့ DBN နဲ့ကျွန်တော်တို့နေ့ကတောက်လျှောက်ပေါ့တနည်းလောက်နီးပါပေါ့ဒီတောက်လျှောက်ဆွေးနွေးလာတဲ့အဖွဲ့အစည်းဖြစ်ပါတယ်ဒီပေါ်မှာ framework meeting ပေါ့မူပေါင်းတွေပြန်သုံးသပ်တဲ့ကံမှာလည်းတို့ပါတယ်နောက်ကျွန်တော်တို့တခြားဒီ framework review တွေမှာတို့ရဲ့သဘောထားတွေပါပါတယ်တို့ရဲ့ဆွေးနွေးချက်တွေလည်းကျွန်တော်တို့ထည့်သွင်းစဉ်းစားပြီးတော့ framework ကိုပြင်ထားတာဖြစ်ပါတယ်အဓိကတော့ဗျာငြိမ်းချမ်းရေးဖြစ်စဉ်မှာတို့ပါဝင်ခဲ့တယ်ဒီညီလာခံမတက်ရောက်တော့လည်းပဲနောက်ထပ်ဖြစ်စဉ်မှာကျွန်တော်ဘယ်လိုပူးပေါင်းပါဝင်မလဲဆိုတော့ကျွန်တော်တို့ဆရာကူတွေစဉ်းစားပြီးဆောင်ရွက်မယ်လို့ပြောထားတာရှိပါတယ်အဲ့တိုင်းပဲကျွန်တော်တို့ဆက်သွားဖို့ရှိပါတယ်
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တော်အောင်ဆန်းစုကြည်ကတော့ NCA ဟာလမ်းဆုံးမဟုတ်သလို NCA ကနေနိုင်ငံရေးဆွေးနွေးပွဲတကားကိုဖွင့်လှစ်လိုက်တာဖြစ်တယ်လို့အဖွဲ့မိတ်ကုန်းမှပြောကြားခဲ့ပါတယ် UNSC ရဲ့နိုင်ငံရေးဆိုင်ရာတွေ့ဆုံဆွေးနွေးရေးကုလသမဂ္ဂဖွဲ့ CBR နဲ့မြန်မာအစိုးရတို့ကြားအဆိုပြုချက်၉ချက်ကိုညှိနှိုင်းသဘောတူညီချက်မရသေးသလို NCA လက်မှတ်ရေးထိုးနိုင်ရေးမတိုင်မီနှစ်ဖက်အပြန်အလှန်ကတိကဝတ်ပြုချက်မပြုနိုင်သေးတဲ့အခြေအနေမှာရှိနေပါတယ်UNSC ဖွဲ့ဝင်တွေအနေနဲ့ကတော့ NCA လမ်းကြောင်းတိုင်းဆက်လက်လျှောက်လှမ်းသွားမှာဖြစ်ပြီးစစ်မှန်တဲ့ Federal Democracy ပြည်ထောင်စုတည်ဆောက်ရေးကိုဦးတည်တဲ့နိုင်ငံရေးသွေးဆောင်ဆွေးနွေးပွဲတွေကို UNSC အနေနဲ့ကြိုဆိုထောက်ခံဝိုင်းရံပတ်ပူးပေးသွားမယ်လို့လည်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်ခင်ဗျာ
။နိုင်ငံရေးသတင်းပေးပို့ထားတာပါ။ VOA ကနေဗဒူးနေ့စီစဉ်တွေကိုဆက်ပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်။ခုတစ်ခါမှာတော့ Time မြန်မာလို့သမားရဲ့သတင်းကိုဆက်ပြီးတော့တင်ဆက်ပေးကြပါမယ်။ထိုင်းနိုင်ငံကနိဒာမှုရှိတဲ့အလုံသမားတွေအတွက်မြန်မာရွှေပြောင်းအလုံသမားကြီးလှုပ်ဆောင်နေတဲ့ AAC အဖွဲ့ကသွားရောက်ဆွေးနွေးပေးနေစင်ပါပဲသူတို့ကိုရဲအာဏာပိုင်တွေကဝင်ရောက်စစ်ဆေးလိုက်ပါတယ်။စစ်နောက်ဝန်ထမ်းဖြစ်လှုပ်ဆောင်နေတဲ့ AAC အဖွဲ့ကအလုံသမားကြီးလှုပ်ဆောင်နေသူနှုတ်ဦးကိုဖမ်းဆီးခဲ့ပြီးတော့အာမခံဒါမှမဟုတ်ထောင်ဒဏ်ကျခဲ့ရမယ်ဆိုပြီးတော့ပြောပါတယ်။ပြည်စုံကတော့ထိုင်းခြေဆိုင် VOA မြန်မာပိုင်းသတင်းတောက်မန်းအီမာကသတင်းပေးပို့ထားပါတယ်
။ထိုင်းနိုင်ငံမှာရှိတဲ့မြန်မာအလုံသမားကြီးလှုပ်ဆောင်နေတဲ့ AAC အဖွဲ့ဟာအလုံရှင်တွေရဲ့ထိုင်းဥပဒေပါအခွင့်အရေးအတိုင်းလိုအားကမပေးတာတွေနှိမ့်ဆက်ညှဉ်းပန်းတာတွေလုပ်ငန်းဝင်တွင်ထိခိုက်ဒဏ်ရာရသူတွေအတွက်ဥပဒေပါအခွင့်အရေးတောင်းဆိုပေးနေတဲ့အဖွဲ့ဖြစ်ပါတယ်။လုံသမားတွေကနိဒာကြီးတွေရရှိအောင်ကူညီမှုတွေလည်းလုပ်ခဲ့တဲ့အဖွဲ့ဖြစ်ပါတယ်။သူတို့ဟာဒီရက်ပိုင်းတွင်မဟာချိုင်ဒေသကလုံသမားတွေရဲ့နိဒာမှုတွေအတွက်လုံသမားကာကွယ်စောင့်ရှောက်ရေးရုံးကိုတွားရောက်နေတော့မှဖမ်းဆီးစစ်ဆေးတာခံခဲ့ရပြီးစီရနာဝန်ထမ်းဖြစ်လုတ်ကင်နေတဲ့အလုသမားနှုတ်ဦးဟာအဲ့ဒီရုံထဲမှာပဲဖမ်းဆီးခံခဲ့ရကြောင်း AAC မဟာမိတ်ဖွဲ့ကကိုရဲမင်းကပြောပြပါတယ
်။ထိုင်းနိုင်ငံဆိုရလုံမသာဝဆောက်ချောက်ဌာနဆော်ဝတကံလို့ခေါ်တယ်။အဲ့ဒီဌာနထဲမှာကျွန်တော်တို့ဖွဲ့တွေဒီမှာဆိုင်ရ5ရုံတိရုံကပါလောကက3လကျော်3လနီးပါးမရတဲ့အလုသမားတွေ။အဲ့ဒီအလုသမားတွေသွားပို့ပေးတာ။ဟုတ်ကဲ့အလုသမားတွေလည်းကျွန်တော်တို့မပိုင်မသွားရဲ။ဒီအလုသမားတွေတို့ကဒီနိုင်ချက်နဲ့စကားပြောနေတဲ့အချိန်စုံနေတဲ့အချိန်မှာဒါပေါ့နော်ပြည်ထောင်ထိုင်းရေးဝင်လာပေါ့။ထိုင်းရေးတွေရဲ့ဌာနလို့ခေါ်တဲ့လုံခံရှာဖွေခံတာရုံကဝတ်ပါမစ်ကိုစစ်ခွင့်ရှိတဲ့အဲပေါ့နော်။အဲဌာနရေးပေါ့။အဲအဲ့လိုမျိုးသူတို့တွေလာပြောဝင်လာ။အဲကျွန်တော်တို့ဝိုင်းဝိုင်းအူညီတဲ့စေတနာဝန်ထမ်း volunteer အကောင့်လေးတွေကကြတော့ဆိုတော့လုပ်ငန်းလုပ်နေ AC မှာလာပူနေတယ်ဆိုပြီးတော့သူကဘလို့နေရာမတူဘူးဆိုပြီးတော့သူကခံတာ
AC ဖွဲ့ဟာထောင်ထဲချီရှိတဲ့လုံသမားတွေရဲ့ပြဿနာတွေကိုကူညီခဲ့တာတွေနိနာကြီးတွေတန်းထဲချီရရှိအောင်ဥပဒေကြောင်းရလိုက်လံပြီးကူညီဆောင်ရွက်ပေးနေတာတွေကြောင့်အလို့ရှင်တချို့ရဲ့မကျေနပ်မှုတွေကိုရင်ဆိုင်နေရတာပါအခုအခါမှာတော့အလို့ရှင်နဲ့ပတ်သက်သူတွေကထိုင်းအနာပိုင်တွေကပါပူပေါင်းပြီးသူတို့ကိုဖိအားပေးခဲ့တာဖြစ်တယ်လို့လည်းပြောပါတယ်
ဒီလိုမားတွေကျွန်တော်တို့ကူညီနေတဲ့အတိုင်းမှာပေးခဲ့တဲ့ကျွန်တော်တို့လိုမျိုးအဖွဲ့ကိုကူညီနေတဲ့လူတွေကိုကူညီဖို့နဲ့ရှိအောင်ရဲကူညီလို့မရအောင်ကျွန်တော်တို့ရိုက်ချိုးရဲမျိုးသက်တဲ့လူငယ်တွေကိုလည်းထပ်မတက်လာအောင်ပြားပေးတဲ့လို့ကျွန်တော်တို့ကခံစားရတယ်ခိုင်းနိုင်ရတယ်။စင်နာဝင်နဲ့ကျွန်တော်တို့ကကူညီတာပါပတ်စံလည်းမရပါဘူးလိုက်ပို့တာပါဆိုတော့မရဘူးလက်မခံ
AC အဖွဲ့ဟာထိုင်းနိုင်ငံမှာရှိတဲ့တန်းနဲ့ချီရှိတဲ့မြန်မာလူသမားတွေကိုတက်နိုင်သမျှကူညီပေးနေတာဖြစ်ပြီးလူသမားတွေစုပေါင်းပြီးကူညီထောက်ပံ့မှုတွေနဲ့ရက်တည်နေတဲ့အဖွဲ့အစည်းလေးဖြစ်ပါတယ်။တောင်းထက်ကြီးရှိတဲ့မြန်မာလူသမားတွေရဲ့အားကိုးမှုထောက်ခံမှုကိုလည်းရရှိနေတဲ့အဖွဲ့အစည်းဖြစ်ပါတယ်။အခုဖမ်းဆီးခံရတဲ့စေတနာဝန်ထမ်းအဖြစ်လုပ်ကိုင်နေတဲ့မြန်မာလူသမားနှစ်ဦးကိုတော့မေလ24ရက်နေ့မှာအာမခံတင်ငွေတဦးကိုဘောက်ငွေ3,000တင်ခိုင်းပြီးမတင်နိုင်ဘူးဆိုရင်တော့ထောင်ဒဏ်48ရက်ကြာခံရမယ်ဆိုပြီးထိုင်းအနာပိုင်တွေကပြောဆိုခဲ့ကြောင်းကိုလည်းကိုရဲမင်းကပြောပါတယ်။အခုချိန်ထိတော့စေတနာဝန်ထမ်းဖြစ်လုပ်ကံပြီးဖမ်းဆီးခံရတဲ့မြမလူငယ်နှစ်ဦးနဲ့ပတ်သက်လို့မြမတန်ရုံးရဲ့အကူအညီမရရှိသေးဘူးလို့လည်းပြောပြခဲ့ပါတယ်ရှင်
။ထိုင်းချေဆိုင်ဖီရီမြမပိုင်းသတင်းတော်မဟေးမာကသတင်းပေးပို့ထားတာပါ။ဖီရီကနေမကြခင်မှာတင်ဆက်ပေးမယ့်ဒုတိယပိုင်းစီစဉ်နေမှာတော့မြမလူထုနဲ့ကျန်းမာရေးအစီအစဉ်မြမရေးသုံးသက်ချက်ဖြင့်အပတ်စဉ်အားကစားကဏ္ဍတို့ကိုလည်းနားဆင်ကြဖို့ရှိပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့က6ချိန်ထုတ်လွှင့်ပြနေပါတယ်။ဒ
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီ season ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာညချမ်းသာတော်တာရှင်များရှင်2019ခုနှစ်မေလ24ရက်ဗုဒ္ဓဦးနေ့ညပိုင်းအတွက် VOA မြန်မာပိုင်းစီစဉ်ထုတ်လွှင့်ချက်တွေကိုတော်တာရှင်တွေနားဆင်နေကြတာဖြစ်ပါတယ်။အခုဆက်ပြီးတော့ည10နာရီအထိလိုင်းဒိုမီတာ24 25 32နဲ့51ပြင်လိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးမယ့်စီစဉ်တွေမှာဆိုရင်တော့ငင်းကြေးရီလာသွေးခွဲရီလာကောင်းစင်နဲ့ဦးကျော်စံသားရဲ့မြန်မာရေးသုံးသပ်ချက်မှာ
မေတ္တာတော့အလုပ်ပောင်ရေးပေါ့အလုပ်ပောင်ရေးမို့နဲ့ကျွန်တော်ဒါချိပခဲ့တာဒီနေ့တော့လောင်းစီစီယူပြီးတော့မှဝိုင်းဝင်းစီစီ
ဒုတိယအကြော့ကျင်းပါတဲ့ဒုတိယပင်လုံငင်းကြေးနီလာခံနဲ့ပတ်သက်ပြီးတော့ဒေါက်တာတူးကြာကအခုလိုဆွေးနွေးသွားတာကိုမကြခင်မှာပြည်စုံနာဆင်ကြဖို့ရှိပါတယ်ဒါပြင်မြန်မာလူထုနဲ့ကျန်းမာရေးစီစဉ်အပတ်စဉ်အားကစားကဏ္ဍစရီကိုလည်းနားဆင်ကြမှာပါအခုရင်ဆုံးတော့မြန်မာလူထုနဲ့ကျန်းမာရေးစီစဉ်ကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာပူပြင်းခြောက်တွေ့တဲ့ကာလအလွန်မှာမိုးရာသီနဲ့အတူပါလာပြီးတော့အားလုံးနဲ့သတိထားဖို့လိုတဲ့ယောဂတွေအကြောင်းကြိုတင်ကာကွယ်လို့ရအောင်ပြောပြပေးပါပါ။မိုးတွေရောက်ပြီးဆိုတာနဲ့တုတ်ကွေးယောဂ၊တွင်းလွန်တုတ်ကွေးယောဂနဲ့ငှက်ဖြာယောဂတွေသူ့လိုလိုရောက်လာတတ်ကြပါတယ်။ဒေါက်တာတန့်စောကအသက်အန္တရာယ်ပါဒုက္ခပေးနိုင်တဲ့မိုးတွင်းယောဂတွေနဲ့ပတ်သက်ပြီးတော့ဒီသတင်းပတ်ရဲ့လူသူနဲ့ကျန်းမာရေးအစီအစဉ်မှာတင်ဆက်ထားပါတယ်။
ပြင်းထွက်တဲ့နေရာတိအချိန်ကာလတွေဟာတဖြည်းဖြည်းကုန်လွန်လာနေပြီဖြစ်ပါတယ်။တဲထန်တဲ့မိုးရသွန်းမှုတွေနဲ့အတူမိုးဥလေဥရာသီတွေမှာဖြစ်ပေါ်ကြုံတွေ့ရလေရှိတဲ့ယောဂဝေဒနာတွေကိုသတိပြုဖို့လိုအပ်လာပါတယ်။တုတ်ကွေးယောဂ၊တွလွန့်တုတ်ကွေးယောဂနဲ့ငှက်ဖြားယောဂတွေဟာရာသီမြေဖြစ်ပေါ်ခံစားရနိုင်တဲ့ဆိုပေမဲ့အခုလိုမိုးဥကြအချိန်ကာလတွေမှာပိုပြီးဖြစ်ပေါ်ကြုံတွေ့ရနိုင်တာကြောင့်သတိပြုကာကွယ်ထားရမှာဖြစ်ပါတယ်။တကွေးယောဂဟာလူတဦးကနေတဦးကိုဘလို့ကူးဆက်ပြန့်နှံ့နိုင်ပါတယ်လို့မေးကြည့်တဲ့အခါအဆုံနဲ့ရင်ကောင်းအထုကုဆရာဝန်ကြီးဖြစ်သူတပည့်ပမောက္ခဒေါက်တာအေးဝင်းဆက်ကအခုလိုပြောပါတယ်
တုတ်ကွေးယောဂဖြစ်တဲ့လူကနှာချိလိုက်သည်ဖြစ်စေချောင်းဆိုးလိုက်သည်ဖြစ်စေတုတ်ကွေးပိုးကနေထဲမှာရောက်သွားတယ်နော် droplet တွေနဲ့ရောက်သွားတယ်သင်နဲ့ကြီးတဲ့ droplet တွေကတော့နော်ကြမ်းပေါ်မှာကြားတယ်အနီးနားလိုကူးလိုက်တယ်ပေါ့ဒါတိုက် contact နဲ့ကူးရပေါ့နော်နည်းနည်းသေးတဲ့ droplet တွေကကြာနေထဲမှာရှိနေပြီးတော့အသက်ရှူခြင်းအပြင်ဘေးရလိုကူးသွားတယ်ပေါ့ဒါမှမဟုတ်လေအဲ့ droplet ကလေးတွေကပစ္စည်းဥစ္စာလေးပေါ်မှာကြားတယ်စပွဲပေါ်မှာကြားတယ်တကားပေါ်မှာကြားတယ်ဆိုရင်အဲ့ဒီတကားတွေစပွဲတွေကိုကင်တဲ့တဲ့နဲ့ကိုမျက်နှာကိုကင်တယ်နှာခေါင်းကိုကင်တယ်ဆိုလို့ရှိရင်အဲ့ဒီကနေတုတ်ကွေးပိုးတွေကူးနိုင်ပါတယ်
လူလက်ပိုင်းရွယ်တွေမှာတုတ်ကွေးယောဂဖြစ်တာဟာမသိတာပေမဲ့အသက်အရွယ်ကြီးရင်တဲ့သူတွေနဲ့ယောဂအခန့်ရှိတဲ့သူတွေမှာတုတ်ကွေးယောဂဖြစ်ခဲ့မယ်ဆိုရင်တော့အသက်ဆုံးရှုံးတဲ့အထိအန္တရာယ်ဖြစ်စေနိုင်ပါတယ်။လွယ်ကူရှင်းလင်းတဲ့နည်းလမ်းတွေအသုံးပြုပြီးတုတ်ကွေးယောဂမဖြစ်အောင်ကြိုတင်ကာကွယ်ထားသင့်တယ်လို့ပြောပါတယ်
။လူကူယောဂအခန့်တက်ခံရှိတဲ့လူတွေဆိုရင်အသက်တော်အန္တရာယ်ရှိရဆိုတော့တုတ်ကွေးယောဂကဒေရေကလည်းကူရဲဆိုတော့မဖြစ်ခင်လည်းကြိုတင်ကာကွယ်တာအကောင်းဆုံးပဲ။ဖြစ်ပြီးမှဆိုလို့ရှိရင်တော့နောက်ကလိုက်ရတာမတက်တာအောင်အဲအကြောင်းလို့မဖြစ်ခင်ကကြိုတင်ကာကွယ်တဲ့ခုနကျွန်မပြောတဲ့နည်းတွေပေါ့နော်ကာကွယ်ဆေးထိုးထားခြင်းနဲ့နောက်ပြီးတော့ချောင်းဆိုးတဲ့အခါမှာကာပြီးဆိုးတာလို့နော်လက်ကိုခဏခဏဆေးတာလို့နော်အဲ့ဒီအခြေအနေတွေပေါ့နော်နောက်ပြီးတော့နည်းနည်းတိုးဝေးဖြစ်တဲ့ထင်လို့ရှိရင်လူရားတွေမတော်တာလူထူတတ်တဲ့ထဲမတော်တာဒါတွေဟာဆိုလို့ရှိရင်ကာကွယ်ဖို့အတွက်ကိုနေနိုင်နေပါပဲ
ဒိလွန်တုတ်ကွေးယောဂါဟာလည်းမိုးရတဲ့အချိန်ကာလတွေမှာသတိပြုရမယ့်ယောဂါတစ်ခုဖြစ်ပါတယ်ယောဂအဆင့်မမြင့်ခင်မှာဖြစ်ပေါ်လေးရှိတဲ့တွလင့်တုတ်ကွေးယောဂရဲ့လက္ခဏာတွေဟာတာမန်တုတ်ကွေးယောဂရဲ့လက္ခဏာတွေနဲ့ဆင်တူလေးရှိတာကြောင့်အခုလိုရာသီအချိန်ကာလတွေမှာတုတ်ကွေးဖျားနာဖြစ်ပေါ်ခံစားရပြီဆိုရင်တွလင့်တုတ်ကွေးယောဂဟုတ်မဟုတ်ကိုလည်းစမ်းသပ်စစ်ဆေးထားတင်ပါတယ်ကလေးငယ်လေးတွေတုတ်ကွေးဖျားနာဖြစ်လို့တရက်နှစ်ရက်လောက်ကြာလာတဲ့အခါမှာအဖျားချသွားပြီမဲ့လန်းလန်းဆန်းဆန်းပြန်ဖြစ်မလာတော့ဘူးဆိုရင်တွလင့်တုတ်ကွေးယောဂကိုတန်တရားရှိတင်တယ်လို့အထွေထွေယောဂကုဆရာဝန်တဦးဖြစ်သူဒေါက်တာနေမျိုးသူကပြောပါတယ်
ဖျားရာနေပြီးတော့နှစ်ရက်သုံးရက်လောက်ကြာတဲ့ခါကျတော့ဖျားရုပ်တိအထိုးကျလာထိုးကျလာပြီမဲ့ကလေးကဟိုဖျားကျသွားတဲ့ကလေးတွေမှာဆိုလို့ရှိရင်တကယ်တမ်းလမ်းဆန်းပြီးတော့ဆော့နိုင်လာမယ့်အဆန်းကိုသူကပို့ပြီးတော့နှုံးသွားအဲ့ဒါဆိုတော့ကျွန်တော်သေချာယူဆရမှာ
ဒေလွန်တို့ရောဂါလိုမျိုးချင်းကားတဆင့်ကူးစက်ပြန့်နိုင်ပြီးဝရသည့်ချင်းကာလတွေမှာပိုတတိပြုတ်တဲ့ရောဂါတစ်ခုကတော့ငှက်ဖျားရောဂါဖြစ်ပါတယ်ငှက်ဖျားရောဂါကြောင့်ဖြစ်ပေါ်တဲ့အဖျားလက္ခဏာတွေဟာသိတာထင်ရှားတဲ့တွင်မြင်လက္ခဏာတွေရှိပေမဲ့တမန်လူတွေအဖို့ရောဂါကိုတိတိကျကျဖော်ထုတ်တဲ့နေရာမှာမထေချမှုတွေရှိနိုင်ပါတယ်ငှက်ဖျားရောဂါလိုတန်တရားရှိတဲ့အခါဆရာဝန်နဲ့ပြသတိ 开开动就签没不呢？我那边都上他的桥呢，我路东头里要路这批嘞，龙娃我路边看那边呢，我过龙娃里开开动就路都签没不呢？哎，阿爸他妈是嘛？路底下伸手路线了，对吧？哪有我老签没路线？对吧？龙娃米个米路被布得了里边，过龙娃布起不要，起喇叭里面。那哎，路皮多阿比多，但那伢内桥那一段嘛，他底下伸也挖一不呢？但那伢内桥那一段路线，对吧？龙娃。
พี่อาลงมาไม่ชี้เราตัวพี่อาจ้าตัวพี่ช่วยเลยยังทั่วพี่อ่ะพี่อาจ้าตัวบาลีไหมเช่นกันไม่เคยเอาในใครเนี่ยฮะเช่นกันที่สิ่งกู้เสพยันนั่นเนี่ยยกอะไรกูกาวเวลี่เนี่ยมาที่ยอดเด่นนี่แหละที่กูพี่บ่าวเลยมีมีรู้เนี่ยเป็นวันเนี่ยมาเช็คเป้าพ่อมือยนเนี่ยสิบุเนี่ยเช่นกันไม่เคยเอาคิวใส่ในไทยพี่บุรุเรลูดาวตานี่มีอยู่ที่กับพี่บ่าวเลยลีกเลี่ยดีไอ้เสมาข้าจารุเสียงเดี๋ยวเมียน่ะบอกกูเอ็นยี่เลชีอมย ไอ้มาบ่เนาะจนปะวินจินเนี่ยปะตัดพี่แล้วไอ้มาโหลีกาวลีตันยาบะเน่บอกดิพ่นทามั้ยอลิ้งหยองยาบะเน่บอกพ่นทามั้ยนาวตะคามีปะวินจินมาရှိတဲ့ဒီရေဝတ်နိုင်နေပေါ့เนาะချင်ပေါက်ဘွားနိုင်နေရေဝတ်နိုင်နေကျွန်တော်ကြိုက်နေရှိလို့ရှင်ဖုံးပြင်မယ်အဲဖုံးမြေဖုံးပြင်မယ်နောက်ရေခိုအောင်နိုင်နေတာယာဟောင်းနေအိုချမ်းပဲနေအိုဖက်ဟိုတန်းဟောင်းနေပြင်းလာမှာအခုတပြည့်တည်းလိုမိုးရသည်မှာရှိနေမယ်ဆိုရင်ဒါလေးကောင်တော့ရေတွေတုံပြင်မယ်မောက်ထားပြင်မယ်မြေမြုပ်ပြင်မယ
်မိုးရသွန်းမှုတွေနဲ့အတူတုတ်ကွေးယောဂါသွေးလွင်တုတ်ကွေးယောဂါနဲ့ငှက်ဖျားယောဂါတွေဖြစ်ပေါ်လာနိုင်တာကြောင့်ကျူတင်သတိပြုကာဝယ်ထားတဲ့အကြောင်းသတင်းပေးလိုက်တာဖြစ်ပါတယ်ကျွန်တော်တန့်ဆိုပါ
ရတန်းစော်တင်ဆက်ထားတဲ့ပတ်စဉ်မြန်မာလူထုနဲ့ကျမရေးအစီအစဉ်ကိုနားဆင်ကြကြတာဖြစ်ပါတယ်။ VOA မြန်မာပိုင်းအစီအစဉ်ကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုအင်တာနက်စာမျက်နှာမှာဖတ်ရှုလို့ရသလိုနားဆင်လို့လည်းရပါတယ်။ VOA ရဲ့အင်တာနက်စာမျက်နှာကတော့ bamis.voanews.com ဖြစ်ပါတယ်။အိမ်မှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ပြီးသားသတင်းတွေကိုလည်းပြန်လည်နားထောင်လို့ရပါတယ်ရှင်။
မြန်မာပိုင်းရုပ်မြင်သံကြားအစီအစဉ်တွေကိုဒီမိုကရက်တစ်မြန်မာအသံ DVB ရုပ်သံလိုင်းကနေဖန်ယူကြည့်ရှုနိုင်ပါတယ်။ DVB ရုပ်သံစလောင်းကနေပြီးတော့နေ့စဉ်ည10:00နာရီနဲ့မနေ့9:00နာရီခွဲအချိန်မှာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia Set 7ဂျိုလူကနေပြသတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်မတွေတွဲဆုံမေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကို DVB ရုပ်သံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ပါတယ်ရှင်။
ပြည်ရဲ့ဗဒုနည်းညပိုင်းစီစဉ်တွေကိုဆက်ပြီးတော့တရားထုံးလွှင့်ပေးနေပါတယ်။အခုတခါငင်းချင်းရီလာသွေးခွဲရီလာကောင်းစင်နဲ့ဥကျော်စံသားရဲ့မြန်မာရေးသုံးသက်ချက်ကိုတင်ဆက်ပေးကြပါတယ်။အခုဒုတိယအကြော့ကျင်းပတဲ့ဒုတိယပင်လုံငင်းချင်းရီညီလာကံကို NGO မှာလက်မှတ်ရေးမထိုးထားတဲ့ UNFC အဖွဲ့ဝင်တွေကမတက်ရောက်တော့ဘူးလို့ကြေညာပြီးတော့တက်မတော်နဲ့တိုက်မယ်ခိုက်မယ်ဖြစ်နေတဲ့မြောက်ပိုင်းဖွဲ့တွေကတော့တက်ဖို့ရောက်လာကြပါတယ်။တရုတ်ဖီးအားကိုထင်ရှားတွေ့နေရတဲ့ဒီညီလာကံခင်းချင်းဟာငင်းချင်းရီကိုတကယ်ဖော်ဆောင်နိုင်မလား။ဒါမှမဟုတ်တိုင်းရင်းသားအင်အားစုတွေချင်းချင်းကိုရောတိုင်းရင်းသားအင်အားစုတွေနဲ့အစိုးရတက်မတော်တို့အကြားမှာပါပို့ပြီးတော့သဘောထားကွဲလွဲလာနိုင်သလားဆိုတာကိုဒေါက်တာတူးကြာဦးလာစောတို့နဲ့အတူဦးကျော်စံသားကဆွေးနွေးသုံးသပ်ထားပါတယ်ရှင်။
ဒေါက်တာတူကြခင်ဗျာဒီညီလာခံတယောက်စင်းနဲ့တိုင်းရင်းသားအင်အားစုတွေ EAO တွေတိုင်းရင်းသားလက်နက်ကိုင်အဖွဲ့ကိုကြည့်မယ်ဆိုရင် UNFC ရလူတွေကမတက်ကြတော့ဘဲနဲ့မြောက်ပိုင်းအဖွဲ့တွေကတက်မယ်ဆိုပြီးတော့ဖြစ်ကုန်ပါတယ်အဲ့ဒါဘယ်လိုသဘောပါလဲဆရာအကြမ်းကြီးလေးသုံးသပ်ပါဦးဆရာရင်တခုဟု
တ်ကဲ့ဗျာအဲ့ဒါဟိုကျွန်တော်ဒီတစ်ခေါက်ကမိတုံးကဩဂုတ်လ30ရက်နေ့မှာစတယ်ဟာနေ့ဒီရေချစ်ကြီးကတော့နည်းနည်းကွဲတယ်မင်းတို့ကတော့အာလုပောင်ရေးပေါ့အာလုပောင်ရေးမို့နဲ့ကျွန်တော်ကတိပခဲ့တာဒီနေ့တော့လောင်းစီစီယူရောမှာဝိုင်းဝင်းချင်းဒီသဘောထားစုချက်ချက်အပြည့်ပြည့်ညညွှန်သွားဖို့ဖြစ်တယ်ဆက်ကြကြတဲ့တိကျရေးမှာမင်းတို့ကတော့အဲ SCA နဲ့မှသူးတာရောမသူးတာရောအာလုကိုပ 包括这包括太多，伢子的嘛，阿龙单独啊，去家里那去的。那么就是靠家了，人家出去的，就是那发展路线，都是奶奶、奶奶家里都去的。你要办会了咯，你那看店铺要你家嘛的。哎嘛，就说家也老是不行咯。你总会不咯？你那看金爸嘛，你看这生意，你人家也搞不起来，这也有几步，就是几步家也的呀。
哎，对，人家也搞不起来，哎，人家那会的啊，说他你那看，咱也我再讲嘛，哎，那比UNFCA嘞，是吧？哎，你没得做护士啊，你这一点点，只能把我们家的，所以咱有的了，没得的，没参与起来。俺就是咱阿鲁巴乌街啊，咯，哎，你没得中啊，金巴的，哎，你那看到的，没技术不如的出路下来，啊，你得去没得那个技高起来那里的，OK。OK，UNFCA。
นั่งหันด้านนี้ครูเรารู้เรื่องมาทุบอยู่ไม่ได้ผู้สูงอยู่จริงๆถ้าเราตัวยาวอะไรแต่ไม่ดีกว่าจะน้องมีจริงนะอารมณ์แบบบ่าวิญญาณผู้สูงอ่ะไอ้ส่วนนี้ว่าแต่แกที่ยังมุสลิมนะก็ลงแต่ยังลาวกับผู้ยิมจิบรักเนี่ยโอเคที่พ่อเอเยเจอร์เราเจอเราดีอารมณ์เล็กขนาดนี้นั่งยืดบ่ตุนยืดตะคุยยาวกว่าพอเรื่องอักขันตะคุยยาวกว่าอาจจะมุสลิมอารมณ์เล็กขนาดนี้อาเซียบุสลูชินอ่ะ非常非常多，但是阿龙班的，这些都要没得都要，这个都伢子说没得内幕说呢，咱如今哪个说不隐瞒的，不办的不断的家的，非常不断的家的是，第二个的你来看嘛，去年春节的哈，都是在你该你的提高提高的那不，哎，是不是那个阿龙阿龙那看人家，而且出来了，就阿龙在你这的，你而且伢子都批嘛嘛。 大家不如，假如讲你在住的嘞，没得内路，你拉开阿他们家么，阿你不如，就住情况是没见到阿罗，阿罗没有啥。阿家不如的，阿几家罗的，你拉开不，心里多安的阿嘛，阿罗没看内的，怎么住进来，怎么不带出内的，你那个也养了光都苦养不大，一级吧嘞。
好个，好个是啊，今朝来小路外苏东嘛嘞，高明嘞是啊，今朝来外高明这些嘛嘞，咱们。
高明的，但这个不起来，那个我们啦，为啥做不了这包吧？那个，你比如我，伊，大家，你唱到摇来的，就讲，就喏，一看调你那个，一看比如个，古早比如说，多少秒点秒点的个，就喏，问他吧的，比如说 ，all inclusive 是啦，我就喏，起码来标的，就喏，多少点嘛来，就喏，这问标个吧的，啊，还有，伊个配个。
有啦嘞，不如现在呢，不如还没有说那么来说，就那么对。咱们这些呢嘛，没那个得开嘞，我们也没谈到过创造路啊，把马拉罗乌斯拉地下来开家罗，就那什么搞面乌。哦，哎罗，咱来小的库玻璃，哦，那的些个，你送过钱玻璃，没说送过钱啊，带动木玻璃，带动木是啊，皮啊皮线来皮马玻璃的，diplomacy啊玻璃，送过钱也带动木呢，啊，新都路嘞对嘛。
你没管嘛哈没哈，答应说要来的我不要，但我来的我不要，来讲的。哎，老来的钱嘛，所以呢，我过些东南的，所以呢，我说的，我用那批啊，答应说也没得到乌斯的哈家罗哈家罗，就那说不嘛比那个还得给免费路费骗的。哎，我讲哈没搞，我搞呢，拉了我，但现在他妈的也看不惯，我为了过别骗嘛，我就那说赢的，你来看也多点目的嘞，也拉的没搞嘛我嘞，就那说赢吧嘞。 นั่นคือว่าจันทร์ที่พิจารณาอุบิอุอาเย่อาจูเซอันนี้เนี่ยมีอาปัตตานีเดล่ะอุบิอุอาโกจันทร์รู้จันทร์นั่งเงี้ยดีบดีกาวนอนยี่บอลีจันทร์ตัวเด็ดเด้ตัวเด็ดวิโรไอ้ดีมิสซ์ส่งก็เชิงอันนี้วิโรว่าจันทร์ที่คู่ปีแล้วดีขาดจ้ารอได้ไม่ใครไม่ได้เกี่ยวกับเชนเนี่ยเพื่อยาวหลานเนี่ยเฟดเร่เนี่ยปัตตานีเวนเอฟซีเพื่อบิโกยาวดาวิโรไปเกาหลีเดสระจันทร์รู้น้ำเลยวูจันทร์รู้ยูอิลีว่าจันทร์น้ำเลยวูทำไมจันทร์รู้ว่ ไปจันรู้แต่ไม่พิเศษเนี่ยเราไม่ได้โชคดีว่าเลยครับเนี
่ยโอเคไอ้ยากนะอู้ฮะส่วนอุบิโอ้เดี๋ยวลูกเจ้าเล่าจะมีจริงเนี่ยสุนทรีจริงเนี่ยจังเนี่ยใช่ไหมอะไรป่าวอะไรแต่ยุ่ยพี่ยาวไปเจ้าเนาะเราปริญญาหน้าเลยเอามาเจ้าเบี้ยวตาวันสีว่าเลยส่วนเราคุณยากไปมหาเมฆาสารงาตายเมฆาเมฆาที่นี่มามาพิเศษเนี่ยเพื่อยุ่ยสุดลูกยุ่ยพี่ยาวจังสุดลูกยาวลายเลยส่วนเราแต่ยุ่ยอ้อจารย์หลวงมุ่งมุ่งเปล่าตาวันสีนั่นเลยแต่ยุ่ยก็มีโน่เล่นมาทัวร์จ้าลูกส่วนทัวร์ยามลาสุดลูกไอ้แต่ยุ่ยพี่ยาเล่นลิงชูบีออลูกใครเนี่ยยิ่งใหญ่ครับเปล่าตีเมียนนั่นเด็ที่นี่สิว่าเลยเสียดอร์ดูจะสูญเนี่ยว่าไง
เอ้ยลูกพี่ละกันโอเคที่เนี่ยมันจะรอพูดในจะรอมีกูเยอะแยะเลยใช่ไหมที่ที่ยุคเก่าพอดีสิ่งก็วัดยี่ห้อสิบวันกินเนี่ยปฏิบัติมันเปลี่ยนสูงขึ้นก็ได้ตัวยิ่งจะยิ่งกว่าอาเปล่าวะเนี่ยมันยังยิ่งจะยิ่งกว่าอาเปล่าวะจะรอตัวอะไรแต่ยังไม่รู้ตัวที่เนี่ยจะต้องชอบก็พอดีที่กูไปต้องชอบเพราะมันเนี่ยมันยังไม่มีพี่ของตัวลูกบ่สิ่งลงมาไม่ใช่บ่าว ตัวดาวเนี่ยมันยังยิ่งกันยิ่งกว่าตัวก็สาเกตอะไรตัวมาโพลิซีชีเดียสจะน้อยลงขั้นมันดูยากเลยตีเล็กๆนะก็เล็กๆไม่สูงสุดแต่โอเดียวเป็นตัวอะไรก็จะรู้เลยแต่ในป่ามาก็เสียก็จะรู้อะกูว่าที่เราไปดูเลยอะที่เราจะมาพิอาร์ไปสุราเมียวเตจโน่ยิงกันรู้อะที่อะที่ตัวบอสของสองเนี่ยยิ่งกันยิ่งกว่ายาชีเซจินเนตเตจงตัวเนี่ยยิ่งในนั้นดูพิโรมา
ไอ้เนี่ยไปแต่ยังน่าอาจจะรู้ว่าแต่มันก็ยังนู่นอ่ะที่รู้ว่าลุงอะไรไม่คำบุลอพยพจะเปลี่ยนอะไรแต่มันรอเบิกอะไรไปบุตรโยพี่อันเนี่ยโยขอลาลุตเตลายมาดีเพื่อเนี่ยปัจจุบันมาเปลี่ยนมาสิบุสุรอแต่มันรอพอมาเลยไปตอนนี้โยอาจจะต้องไปเดือดสุดสบายมีเสียงนี่วะเลยอุลาจัวเป็นลุงมีมาแล้วไอ้เราเด็กไปไปแล้วดิเบลยูเอ็นเอฟซีจ้ารู้จันนรุอาจจะกูเชื่อกูมันจะ ไอ้เราเด็กไปไปแล้วดิเบลยูเอ็นเอฟซีจ้ารู้จันนรุอาจจะกูเชื่อกูมันจะมอดเรื่อยๆเด็กเชื่อกูเชื่อจ้ารู้อาจจะซีซีไปรู้บ้ามาลูกตุ๊กตาจ้ารู้จันนรุมาเก้าอู้ยาเอ็มยูเอ็มมันจะคุยจะเส้นทางในปุ่งเงินพิษะไอ้เราจันนรุเทียนอะไรรู้เลขีสัวนี่เนี่ยเป็นมวยเล่นๆจะเบียดด่าด่าด่ากูพิชิมุกเก้ามาเลยไอ้เราไอ้เราหามยูจ้ารู้ดิสัวมาติจ้าเรามัวเราไม่ใช่อุสระอุลจันนรุจันนรุเทียนเดชจามีอะไรเนาะไอ้เราเดี๋ยว
สมมติสังกัดเชิงอาเบียร์อะไรกูไปไอ้ลูกพี่เดี๋ยวส่วนแต่อินเทรสต์ล่ะไอ้ลูกอินเทรสต์เนี่ยว่าบาร์ดีสิ่งเดียวเลยนับได้ยอดเสียตลอดทุกอย่างเนี่ยจันนวาสินาจีอาสุยารูตั้มโรรูเบก้าแต่ยุ่ยพี่อาจารย์ทุกทีเป็นตั้มโรเบก้ายินแล้วมาขันจิมูสุรัลรูเลยอุลเลคมาวิสุดบอมยูพี่ดวารอปัจจุบันมาบาร์เวนแต่ยินมาเรื่อยๆสนานเรื่อยๆบุกเข้ามาที่น่าอุลเลคเนี่ยเรื่อยๆยูเอ็นเอฟซีไปกูจ้ารอบาจังมาไล่เหยื่อหนังม
อาบโยดีเดตัวพยานตานี่ไหนบุปผาอาเนี่ยจะดีชีวิตของชีวิตเลยถ้ามาสรุปที่อาลูกป่าวเยอะเราจะไม่ติดมันเลยเราต้องจ่ายมาบ้างอาลูกป่าวมาผู้เยอะมาจีโจมาลูกแต่จำตัวเนี้ยไปงั้นเราไปชีวิตก็น่าเจริญตรงสามยูเนี่ยยาวเลยแต่ไปชีวิตยูเนี่ยเป็นเลขปลาลานในอังกฤษแต่เนี่ยเอเจเลนี่ไหนมีลูกติดมาบ่แต่ไม่ทีนี้มาเจอเราทบทวนกันนะเจ้าเนี่ยตัวเรา ว่าเรื่องปัจจุบันอาจจะไม่ใช่หมดเลยเว็บพามุดดิสิจารุมาอันนี้ที่ส่วนมาเป็นส่วนที่ในเศรษฐกิจส่วนเป็นตัวที่ช่วยมาลูกอาลุงเนี่ยขนาดเด็กจะรู้ไหมว่ายิ่งใจยิ่งใช้เสียงเด็กนั่งยึดตัวสุ่มยึดตัวยากกว่ายากเอ็ดนั่งยึดตัวสุ่มยึดตัวยากที่สุดเลยจำได้ไหมเด็กอาจจะอาจารย์นั่นนั่นเลยมุ่งเลยด่าตัวว่าจำได้ไหมอาลุงที่เชื่อไหมอาลุงที่ตัวเลือกที่ตัวไหม
แต่ยังอธิการเราที่ท้องที่ชื่นมือกูทำรู้มาอารมณ์ในขณะนั้นแต่หลายอย่างผู้เป็นผู้อาชีพของผู้เทิดผู้ตาที่กับที่เดือดร้อนจังเราเบียดมาโอเคไอ้ผีกองหัวตัวแกก็ยันทันรู้เสียยงจีบาลาเสียจีโรนเอาสุนเนี่ยไม่ยินอะไรบ้างโอเคจีโรอารมณ์ยืดตาตาเนี่ยที่แกยิ่งแกยืดที่แกอามันที่แกดูยินเดสติดตามเนี่ยที่ดูรู้ตัวจีโรว่ามันเชื่อชื่อเป็นเนี่ยมีอะไรตาตาเนี่ยเวลาลูกชิ้นกูเชื่อทำรู้มา
จำนวนที่นี่จำเลยยานในประเทศโอเคโอเคอุลาโซ่เป็นลมยิ่งมาเลยยิ่งยากันงัดทับบอลามะจูเป็นลูกพี่จำนวนรู้อะไรยิ่งยากอยู่ก็ตะเกียร์ลุยเนี่ยบ่มาอีมายิ่งยากมันลุยเช่นรูปดูมาไม่ชิวแต่แม่ไอ้พิเศษมาโพสเซสิฮะตัวเราอูนี่คนนิมชิดอะไรชีเร่เนาะไอ้เราดับดับดูยาเบียดูไอ้ลูกเบียมาสิดับดับดูยากระเชมากระเชมลิมิวรีกูจะพิวเร่พิวด้านไหนเซสุนิมันชิดละเนาะเช้ามามิวด้าเซนังเอซุนิบุชิดละ ยังใครมามีด้านเส้นหนังเอซุนิเวชิดละมาชีวะเนี่ยจันโอลาเต้เด็ดจันโอมาบ้านเนาะจันโอปีดูดอมาจันโอปาดีกาอยากให้พี่มาอเมียดูนั่งท่าเลยอยากให้พี่ดูโกซาพิวเรปาดีกาเนาะเราได้ตู้ยาโกรังก์กระเชนพี่ดูเรโกซาพิวเรดีเนียมันเลมาชูโลโกยามละแต่ก็ตะเกะลิจิติมันจะพิมละเอร่าดีกว่าอเมียอีเซนซาจะชีวะเลยครับเนี่ยโอเคน้องส่งเนื้อเสียแต่เราดูยาบามีอับยันโจจิมาเลยครับเนี่ยอุลฮัซโอยันบีกง
โอเคที่สาขาเราเดี๋ยวนี้ท่านสิ่งไหนสิ่งนี้เป็นจริงป่ะท่านเดี๋ยวอันนี้จะดีใช่ไหมเลยแต่ดูตอนนี้เป็นอธิการเราจะอันนู้นเล็กขนาดไหนเด็ก
人家也是给伢子奶奶，怎么没等孙子奶奶啊，偏帮着顾伢子了，正好他比较有。
ဦးကျော်စံသားရဲ့မြန်မာရေးတုံးသက်ချက်ကိုနားဆင်ကြကြတာဖြစ်ပါတယ်။ဒေါက်တာရှင်များရှင်ခုတစ်ခါမှာတော့လာမယ့်စနေနေ့ည8:00လိုင်းစီစဉ်မှာပါရီဆွေးနွေးဖို့ရှိလဲဆိုတာကိုကြည့်ကြအောင်ပါ။ကျော်ရှင်များခင်ဗျာပြောင်စုနေနေညီလာခံ22ရာစုပင်လုံးဒုတိယကျဆွေးနွေးပွဲတွေကိုအခုသတင်းပတ်တွင်မှကျင်းပပြုလုပ်ခဲ့ရမှာအရင်မပါဝင်ခဲ့ဘူးတဲ့တယောက်နဲ့ဆက်တန်းနာအဖွဲ့ရိပါဝင်လာခဲ
အခုဒုတိယကျင်းကျင်းပတဲ့ဒီပင်လုံးညီလာခံကနေပြီးတော့ဘယ်လိုမျိုးရလဒ်ကောင်းတွေထွက်လာပါသလဲအလားလာကောင်းတွေနဲ့အတူပဲ80ငင်းငင်းအတွက်ဘယ်လိုစင်ခေါ်ချက်တွေရှိလာပါသလဲဒီအကြောင်းကိုလာမယ့်စနေညပိုင်းဒဲအလီလိုက်အစီအစဉ်မှာဆွေးနွေးဖို့ရှိပါတယ်ပါဝင်ဆွေးနွေးလို့ရတဲ့သတင်းရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်တွေကိုချုပ်တင်ပေးပို့ထားမယ်ဆိုရင်ဒဲအလီလိုက်အစီအစဉ်လွှင့်ထုတ်တဲ့ချိန်မှာခေါ်ယူမှာဖြစ်ပါတယ်ဒါမှမဟုတ်ကိုမေးလိုတာကိုဆွေးနွေးလိုတာတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီချိုတင်ပေးပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ Facebook စာမျက်နှာမှာလည်းကိုရဲ့အမြင်တွေကိုမှတ်ချက်ရေးသားပေးပို့လို့ရပါတယ်။ VOA မြန်မာပိုင်းရဲ့ email လိပ်စာက bamis@voanews.com ဖြစ်ပါတယ်။ဖုန်းနံပါတ်ကတော့2323822994ဖြစ်ပါတယ်ခင်ဗျာ။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သရရှိနေကိုကျေးဇူးပါတယ်။
သောတာရှင်နေနေနဲ့စနေနေ့ညတိုင်းလေလိုင်းစီစဉ်မှာပါဝင်ဆွေးနွေးကြဖို့ထပ်မံဖိတ်ခေါ်လိုက်ပါတယ်။တိုင်းလေလိုင်းစီစဉ်တွေကိုပတ်စဉ်အင်္ဂါနဲ့စနေညတိုင်းမှာဆွေးနွေးပေးနေကြဖြစ်ပါတယ်။ခုတစ်ခါမှာတော့ပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြမှာပါ။ကိုရဲနိုင်တင်ဆက်ထားပါတယ်ရှင
်ငလာပါကျွန်တော်ရနိုင်ပါ VOA ရဲ့တပတ်တွင်အားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်ယောပါတဝမ်ကအမပေးဘောလုံးပွဲတွေပြီးဆုံးသွားပြီဖြစ်ပါတယ် Real Juventus Chelsea Bayern စတဲ့အသင်းတွေအောင်ပွဲခံသွားပါတယ်အာရီနဲ့နီးပြ Vanguard ရဲ့အနာဂတ်အခြေအနေအရောဘလို့ဖြစ်လာမှာပါလဲတခါရုရှားနိုင်ငံသူ Maria Sharapova တယောက်မကြခင်မှာစတင်မဲ့ပြင်သစ် Open နဲ့ Wimbledon ပြိုင်ပွဲတွေဝင်ခွင့်ရမှာပါလားဒီလိုတစ်ပတ်အတွင်းထိတ်တန့်ရောက်အားကစားသတင်းတွေကိုအခုတော့မှတင်ဆက်ပေးသွားမှာဖြစ်ပါတယ်နော်ယောပါမပေးဘောလုံးပွဲတွေပြီးခဲ့တဲ့တနင်္ဂနွေနေ့ကပဲအဆုံးသတ်သွားခဲ့ပါပြီ။စပိန်လာလီဂါမှာတော့နောက်ဆုံးပွဲစဉ်ပြီးတော့မှဘသူချန်ပီယံဆိုတာကိုအပြေပေါ်ခဲ့ပြီးတော့ Real Madrid အသင်းချန်ပီယံဖြစ်သွားပါတယ်။38ပွဲပြီးမှ Real က Barcelona ထက်3မှတ်သာပေမဲ့ဂိုးကွာချက်ချက်မှာ Barcelona ကသာပြီးနောက်ဆုံးပွဲမှာ Real ရှုံးပြီး Barcelona နိုင်ရင်မျောလင့်နိုင်သေးတဲ့အတွက်နောက်ဆုံးပွဲကအဆုံးဖြတ်ဖြစ်ခဲ့တာပါ။ Barcelona ကအိမ်ခွင်းမှာ Ibar ကိုခက်ခက်ခဲခဲကစားပြီးမှနိုင်ခဲ့ပေမဲ့ Real Madrid ကတော့ Malaga ကိုအဝေးခွင်းမှာနှစ်ဂိုးကိုမရှိနဲ့နိုင်ပြီးတော့နောက်ဆုံးမှာ Real Madrid က La Liga ဖလားကို9နှစ်အတွင်းမှာပထမဆုံးအချိန်ကျန်ရသွားပါတယ်။ဒါဟာ Real အတွက်တော့ La Liga ဖလားကို33ချိန်မြောက်ရတာဖြစ်ပြီးတော့ Real အသင်းသားတွေလည်းပြိုင်သက်တွေနဲ့အတူ Madrid မြို့မှာအောင်ပွဲခံခဲ့ကြပါတယ်။ Real တင်ချန်ပီယံဖြစ်သွားတာနဲ့ပတ်သက်ပြီးတော့နီးပြဇီဒန်ပြောတာကတော့
Ahora sí estoy muy contento, muy feliz y
အမပေးပွဲ38ပွဲပြီးချန်ပီယံဖြစ်လာတဲ့အတွက်ကျွန်တော်အယံပျော်ပါတယ်။ဒါကကျွန်တော်နီးပြသက်တမ်းတစ်လျှောက်အပျော်ဆုံးချိန်ပါ
။အီတလီမှာလည်း Juventus အသင်းကအမပေးချန်ပီယံဖြစ်သွားပြီးတော့ Scudetto ဖလားကို6နှစ်သက်တိုက်ရသွားခဲ့ပါတယ်။ Juventus နဲ့ Real Madrid တို့ဟာလာမယ့်ဇွန်လ3ရက်နေ့မှာတော့ UEFA Champions League Final ကိုဝင်လို့ကြမှာဖြစ်ပါတယ်ခင်ဗျာ။ပြင်သစ်နိုင်ငံမှာတော့ Monaco အသင်းချန်ပီယံဖြစ်သွားပါတယ်။38ပွဲအပြီးမှာ65မှတ်ရပြီးတော့ဒုတိယနေရာက PSG ထက်9မှတ်အသာနဲ့ချန်ပီယံဖြစ်သွားတာပါ။မော်နာကိုအတွက်တော့ဒါဟာ18နှစ်ကြာပြီးမှအမပေးချန်ပီယံဆုကိုပထမဆုံးအကြိမ်ပြန်ရတာပါ။မော်နာကိုတိုက်စစ်မှု Falcao ကိုပြောတာကတော့
On est très
ကျွန်တော်တို့အရန်ကျင်နေပါတယ်။နောက်ဆုံးတော့ကျွန်တော်တို့ချန်ပီယံဖြစ်ပါပြီ။ဖြစ်လဲပြည့်တင်ပါတယ်။ကျွန်တော်တို့တရားဒီလုံးအရန်ကြိုးစားခဲ့ကြသလိုဒီနှစ်မှာတော့ကျွန်တော်တို့ကပြင်သစ်မှာအကောင်းဆုံးအသင်းလို့ယူပါတယ်။
ဒါပြင်မော်နာကိုနီးပြဂျာဒင်းကလည်းသူတို့ရဲ့ရည်မှန်းချက်တွေအောင်မြင်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။ဂျာမန်ဘွန်ဒက်စ်လီဂါမှာတော့ဘိုင်ယန်မြူးနစ်အသင်းချန်ပီယံဖြစ်သွားပါတယ်။ဒါဟာဘိုင်ယန်မြူးနစ်အတွက်တော့၅နှစ်သက်တိုက်အမပေးချန်ပီယံဖြစ်တာဖြစ်ပြီးတော့ဘိုင်ယန်အသင်းသားတွေလည်းမြူးနစ်မြို့မှာအောင်ပွဲခံခဲ့ကြပါတယ်
။ Ich habe gefunden fantastisch
ကျွန်တော်တို့အားလုံးဟာဂျာမန်ချန်ပီယံမှာကျွန်တော်တို့အားလုံးတူတွဲပြီးတော့နောက်ထပ်ချန်ပီယံဆုဖလားတွေရကြပါလိမ့်မယ်။
ချန်ပီယံဖြစ်လို့အောင်ပွဲခံနေတဲ့အချိန်ထဲမှာပဲတစ်ဖက်မှာလည်းဘိုင်ယန်အသင်းကအားထားရတဲ့ဂျာမနီနောက်တန်းသူဖိလစ်လမ်နဲ့စပိန်ကစားသမားဟောင်းရှာဗီအလွန်ဆို ဘောလုံးသမားဘဝကနေအနားယူသွားကြပြီဖြစ်ပါတယ်ခင်ဗျာ။အင်္ဂလန်ပရီးမီးယားလိဂ်မှာတော့ Chelsea က Premier League ဖလားရသွားပြီးတော့ Man City နဲ့ Liverpool အသင်းတွေလည်း Champions League ဝင်ခွင့်ရသွားပါတယ်။ Arsenal ကတော့အဆင့်5ပဲရတဲ့အတွက် Arsenal အသင်းဟာဝင်းဂါကင်တွေခဲ့တဲ့တက်တန်းလျှောက်မှာ Champions League နဲ့ပထမဆုံးအကြိမ်လွဲသွားခဲ့ပါတယ်။အာဆနယ်နီးပါးဗန်ဂါကတော့သူ့ရဲ့အနာဂတ်ဘယ်လိုဖြစ်လာမယ်ဆိုတာ FA ဖလားအပြီးမှာသိရမယ်လို့ပြောလိုက်ပါတယ်။မေလ29ရက်နေ့ FA ဖလားပိုင်းနဲ့အပြီးမှာလုံမဲ့ဘုတ်ဖွဲ့အစည်းအဝေးမှာသုံးဖြတ်မှာဖြစ်ပြီးတော့ဗန်ဂါကတော့စာချုပ်ကိစ္စမရေမရာဖြစ်တဲ့အတွက် Champions League ဝင်ခွင့်မရတာဖြစ်တယ်ဆိုပြီးတော့ပြောလိုက်ပါတယ်။
It's been difficult, yes.
ကျွန်တော်ရဲ့အခြေအနေကလည်းဒီလိုဖြစ်အောင်တွန်းပို့သွားစေခဲ့ပါတယ်။ဒါပေမဲ့ကျွန်တော်ဘက်ကအလုပ်ကိုကျွန်တော်တန်ဖိုးထားပြီးအလုပ်နဲ့တူအောင် professional ဆန်ဆန်လုပ်တာနဲ့ပတ်သက်ပြီးတော့မေးခွန်းထုတ်စရာမလိုပါဘူး။ကျွန်တော်ဘယ်နေရာပဲရောက်ရောက်နောက်ဆုံးအချိန်ထိအသင်းပေါ်မှာတစ္ဆာရှိရှိလုပ်မှာပါ။ဘာကြောင့်လဲဆိုတော့ငွေကြေးအကန့်အသတ်နဲ့တုံးနေရတဲ့အချိန်မှာတော့ကျွန်တော်ကတခြားအသင်းတွေကိုလက်မခံပဲဒီမှာပဲနေခဲ့တာပါ။
တင်းစ်ပြိုင်ပွဲတွေမှာတော့ရုရှားနိုင်ငံသူမာရီယာရှာရာပိုဗာဟာပြင်သစ် Open မှာပါနိုင်တော့မှာမဟုတ်ပါဘူး။ပြင်သစ် Open ပြိုင်ပွဲစီစဉ်သူတွေကဖိတ်ခေါ်တဲ့သူစီးရင်ထဲမှာမပါတာကြောင့်သူ့အနေနဲ့ပြင်သစ် Open ကိုဝင်ခွင့်မရခဲ့တာပါ။ဒါမျိုးစေးသုံးဆွဲမှုနဲ့တင်းနစ်ပြိုင်ပွဲတွေကနေ15လပိတ်ပင်ခံရပြီးတဲ့နောက်ရှာရာပိုဗာဟာသူ့ရဲ့အဆင့်သတ်မှတ်ချက်တွေပြန်ရုပ်သိမ်းခံရတဲ့အတွက်ပြိုင်ပွဲကိုအလိုလျောက်မပါနိုင်ဘဲနဲ့သတ်မှတ်ထားတဲ့အဆင့်သတ်မှတ်ချက်တွေအမှတ်တွေမရမချင်းပြိုင်ပွဲဝင်ဖို့အတွက်ပွဲစီစဉ်သူတွေဘက်ကဖိတ်ကြားမှဝင်ပြိုင်နေတာဖြစ်ပါတယ်။Grand Slam Champion 5 ချိန်ဖြစ်မှုတဲ့ Sharapova ဟာပြင်သစ် Open ကို2ချိန်ရထားမှုပါတယ်။ဒါပေမဲ့ပြင်သစ် Open ပွဲစီစဉ်သူတွေကသူ့ကိုဒီနေ့မဖိတ်တာကြောင့်ဝင်မပြိုင်နိုင်တော့ဖြစ်ပါတယ်။ WTA ဥက္ကဋ္ဌကတော့ပြင်သစ် Open မှာ Sharapova ပါဝင်ခွင့်မရတာကိုဝေဖန်လိုက်ပါတယ်။ဒါပြင်လာမယ့် Wimbledon ပြိုင်ပွဲမှာလည်း Sharapova ဟာတကယ်ပြိုင်ပွဲကြီးမဆခင်တပတ်အလိုမှာလုတဲ့လက်ရည်စစ်ပွဲတွေကနေဝင်ပြိုင်သွားမှာဖြစ်တယ်လို့သူ့ရဲ့ Internet စာမျက်နှာကနေပြောလိုက်ပါတယ်ခင်ဗျာ။ဆာဗီယာနိုင်ငံသား Novak Djokovic ကလာမယ့်ပြင်သစ် Open ပြိုင်ပွဲကစပြီးတော့တချိန်ကနာမည်ကြီး Andre Agassi ကိုနီးပြအဖြစ်နဲ့ခန့်သွားမှာဖြစ်တယ်ဆိုပြီးတော့ကြေညာလိုက်ပါတယ
်။
ဒါကသူ့ရဲ့ဆုံးဖြတ်ချက်ပါ။ကျွန်တော်တို့တွဲလို့ဖို့သူ့ဘက်ကလက်ခံခဲ့ပြီးအဲ့ဒီအတွက်ကျွန်တော်အရန်ကျေးဇူးတင်တယ်လို့ဝမ်းသာပါတယ်။ကြည်ပါပေါ့ပြင်သစ် Open ကကျွန်တော်တို့အတွက်ကွင်းထဲမှာပထမဆုံးအတူတွဲလို့ကြမယ့်ပြိုင်ပွဲပါ။အဆင်ပြေမယ်လို့ထင်ပါတယ်။
အရင်ကမ္ဘာစစ်တက်ကစားသမားဟောင်းအန်ဒရီယာဂါစီဟာပြင်သစ် Open အပါဝင် Grand Slam ဖလားစုစုပေါင်း၈ချိန်ရောက်ပါတယ်။ Novak Djokovic ဟာအရင်ကတော့ Germany ကနာမည်ကြီး Boris Becker ကိုနီးပြအဖြစ်ခန့်ခဲ့ပြီးတော့ Grand Slam စုဖလားတွေအတော်များများကိုအနိုင်ရခဲ့ပါတယ်ခင်ဗျာ
။ Queen United ဆက်ထားတဲ့အကစားကဏ္ဍကိုနားဆင်ကြကြတာဖြစ်ပါတယ်။သတင်းရှင်တွေအနေနဲ့ VOA ကထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်ပြီးတော့ဝေဖန်အကြံပေးခြင်းနဲ့စာရေးသားပေးပို့ခြင်းနဲ့ VOA ကိုတင်ဆက်တောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာဖြစ်တဲ့ burmese@voanews.com ကိုစာရေးသားပေးပို့နိုင်ပါတယ်။ VOA ကနေဘဒူးနေညာပိုင်းအစီအစဉ်လေးကိုဆက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုတော့နောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းကြေညာကိုကိုအောင်လင်းဦးကကြီးညာပေးပါမယ်ရှင်။
ဗြိတိန်နိုင်ငံမန်ချက်စတာမြို့ကဂီတဖြောက်ပြပွဲမှာတင်းလာနေတဲ့ကအသေးကံဘုံခွဲတက်ခတ်မှုကိုတယောက်တည်းစီစဉ်ခဲ့တာမဟုတ်ဘူးလို့ရဲတပ်ဖွဲ့ကပြောဆိုလိုက်ပါတယ်။အသေးကံဘုံခွဲတက်ခတ်မှုနဲ့ဆက်နွယ်ပြီးနောက်ထပ်လူ3ဦးကိုဖမ်းဆီးလိုက်ပြီးစုစုပေါင်းလူ4ဦးထိဖမ်းဆီးထားတဲ့အကြောင်းလဲမန်ချက်စတာဒေသခံရဲတပ်ဖွဲ့ကပြောဒီကနေ့တင်းစာရှင်းလင်းပွဲတွင်မှပြောဆိုခဲ့တာပါ။မန်ချက်စတာမြို့ကအသေးကံဘုံခွဲတက်ခတ်မှုဖြစ်ခဲ့ပြီးတဲ့နောက်မီဒီယာတွေကိုသတင်းတွေပေါက်ကြားခဲ့တဲ့အတွက်အမေရိကန်ထောက်လှမ်းရေးအစီအစဉ်ပေါ်မှာဗြိတိန်နိုင်ငံကဝေဖန်လိုက်ပါတယ်။ပရီရှာအာနာဝနီကတရားဝင်သတင်းမထုတ်ပြန်ခင်မန်ချက်စတာတက်ခတ်မှုနဲ့ပတ်သက်လို့အမေရိကန်မီဒီယာတွေကအသေးစိတ်ဖော်ပြခဲ့တဲ့ပေါ်အမေရိကန်ကိုတရားဝင်ကန့်ကွက်ထားတဲ့အကြောင်းနဲ့ဗြိတိန်ပြည်ထောင်စုဝန်ကြီးကဒီကနေ့ပဲပြောဆိုခဲ့တာပါ။ပထမဆုံးအကြိမ်ဖြစ်ပါခီးစဉ်ဖြစ်ဘာသာရေးသုံးခုရှိရာအရက်ဒေသတွေကိုတွားရောက်ခဲ့တဲ့အမေရိကန်သမ္မတဒေါ်နယ်ထရန့်ဟာဒီကနေ့မှာတော့ပိုရန်မင်းကြီးဖရန်စစ်နဲ့ဗာတီကန်ကျောင်းတော်မှာမိနစ်30ကြာတွေ့ဆုံပါတယ်။တွေ့ဆုံတဲ့အချိန်မှာကက်သလစ်ခရစ်ယာန်သာသနာပိုင်ပိုရန်မင်းကြီးနဲ့တွေ့ဆုံဝင်ရတဲ့အတွက်အင်တာမတ်ဂုဏ်ယူမိတဲ့အကြောင်းနဲ့သမ္မတထရန့်ကပြောဆိုခဲ့တာပါ။ပြည်ပခီးစဉ်နောက်ဆုံးဖြစ်တဲ့အဖြစ်နဲ့သမ္မတထရန့်ဟာအခုနောက်ဆုံးနေတိုထိပ်သီးညီလာခံကျင်းပမဲ့ဘယ်ဂျီယံနိုင်ငံဘရက်ဆယ်မြို့ကိုရောက်ရှိသွားပါပြီ။မြန်မာနိုင်ငံတိုင်းဒေသနဲ့ကင်ဖွဲ့စည်းရေးအနေနဲ့ပြည်ရင်းညီညာရေးကိုရှေ့ရှုပြီးတနင်္ဂနွေလုံးတိုက်တာနဲ့ပြစ်ခတ်ရစေးရေး NCA သဘောတူညီချက်ကိုလက်မှတ်ရေးထိုးကြဖို့မြန်မာဆွေရကတိုက်တွန်းလိုက်ပါတယ်။သဘောတူညီချက်ကိုလက်မှတ်ရေးထိုးနိုင်အောင်စစ်ဆင်ညီနိုင်မှုတွေဆက်လုပ်သွားမှာဖြစ်ကြောင်းလည်းနေပြည်တော်မှဒီကနေ့စတင်ကျင်းပနေတဲ့ပြည်အောင်စုညီညာရေးညီလာခံ22ရာစုပင်လုံးဒုတိယကြိမ်အစည်းအဝေး ဖွင့်မင်ကမှနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကပြောဆိုလိုက်တာပါ။ညီလာခံအဖွင့်မင်မှအမှားစကားပြောကြားခဲ့တဲ့တက်မတော်ကဝေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကလည်းအပြစ်ခံရဆေးကိုလက်မှတ်ရေးထိုးကြဖို့ထပ်မံတိုက်တွန်းခဲ့ပါတယ်
။တရင်ကြီးချုပ်ကိုကိုအောင်လှိုင်ဦးကကြီးညာပေးခဲ့တာပါ။ဒီညအတွက်စီစဉ်ထုတ်လွှင့်မှုကတော့ကိုအောင်ဖြစ်ပြီးတော့အင်ဂျင်နီယာကတော့မီကယ်ဒူဗင်စကီဖြစ်ပါတယ်။ကျွန်မအီတန်ဆင်ပါရှင်။ View America တဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6:00နာရီ9:00အထိလိုင်းဒိုမီတာ24 40 48 50အပြင်လိုင်းလမီတာ190တို့ကနေလည်းတိုက်ရိုက်ဖမ်းယူနိုင်ပါတယ်။ VOA ကိုနားဆင်သူအားလုံးကိုထူးပဲကျေးဇူးတင်ရှိပါတယ်။ဒေါက်တာရှင်ပေါင်းကောင်းသောညချမ်းဖြစ်ပါစေရှင
This program has come to you from the Voice of America, Washington.